Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် PU American Bank ရဲ့2022ခုနှစ်ဩဂတ်လ28ရက်စနေနေ့ညချမ်းအစီအစဉ်လေးကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်နေပါပြီရှင် PU American Bank ရဲ့ Radio အတန်ွင့်အစီအစဉ်လေးကိုရုပ်သံနဲ့ပါထုတ်လွှင့်ပေးနေပါတယ်ဖိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VU ရဲ့မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ကျွန်မနှောင်လောင်တင်ပြသွားမှာပါအာဖဂန်နစ္စတန်နိုင်ငံထဲကကဘူးလေစိတ်တိုက်ခိုက်မှုဖြစ်ပြီး48နာရီအတွင်း IS အစွန်းရောက်အုပ်စုတစ်ခုကိုပြစ်မှတ်ထားပြီးတော့ American စစ်တပ်ကအဝေးထိန် drone ရင်နဲ့တိုက်ခိုက်ခဲ့ပါတယ်တရုတ်နဲ့တိုင်ဝမ်ကြားရေပြင်မှာအမေရိကန်ရစ်တပ်တင်မော်တစင်းနဲ့ကမ်းခြေဆောင်ဖြတ်တင်မော်တစင်းတို့ခုံမုံသွားတဲ့အပေါ်တရုတ်ကာကွယ်ဝန်ကြီးဌာနကကန့်ကွက်ပြောဆိုပါတယ်ကိုဗစ်တရားလိုက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတော်ကကြီးခဲ့တဲ့24နာရီအတွင်းယောဂါပိုးတွေ့သူ2900ကျော်ရှိပြီးတော့တိတ်ဆုံးသူက109ယောက်ရှိပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်တပတ်တာသတင်းစုစည်းချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုမှာတော့ K-drama ကိုရီးယားဇာတ်လမ်းတွေခေတ်စားနေပါတယ
်ဟုတ်ဆို
Lo que por un sano mi puta persona, fue cuestión de eso.
အမေရိကန်ပြည်အောင်စုမှာကိုရီးယားဒရမာဇာတ်လမ်းတွေဘလောက်တောင်ခေတ်စားနေသလဲဆိုတာမကြခင်မှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်စနေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုအခြေအနေနိုင်ငံကာတရားရုံး ICC မှာတရားစီရင်နိုင်တဲ့အလားအလာစနေနေ့စကားဝိုင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံထဲက IS ဆွေးရောက်အုပ်စုတစ်ခုကိုပြစ်မှတ်ချပြီးတော့အမေရိကန်စစ်တပ်ကအဝေးထိန် drone ယာဉ်နဲ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ကဘူးလေစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့ယုံကြည်ရတဲ့လူတစ်ယောက်သိဆုံးခဲ့ပါတယ်။ကြာလပတိုင်းနေ့ကကဘူးလေစိတ်ဘုံခွဲတိုက်ခိုက်မှုမှာသူပါဝင်ပတ်သက်မှုရှိသလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။လေစိတ်တိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲအမေရိကန်စစ်တပ်ကအဝေးထိန် drone ယာဉ်နဲ့လေကြောင်းကနေတိုက်ခိုက်ခဲ့တာပါ။လုံခြုံရေးချင်းချောက်မှုတွေရှိနေတဲ့အတွက်ဆိုပြီးလေဆိပ်ဝင်ပေါက်လေခုအနေရောက်နေတဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကချက်ချင်းထွက်ခွာသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာတင်ထားတဲ့အမေရိကန်တန်ရုံရဲ့ကြေညာထဲမှာတိုက်တွန်းထားပါတယ်။ဒီအခြေအနေမှာအမေရိကန်ပြည်ဝင်ခွင့်အထူးဗီဇာရထားသူတွေကိုခေါ်တုံနိုင်ဖို့ခက်ခဲနေပေမဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့အမေရိကန်နိုင်ငံသားတွေအပါအဝင်တန်ရုံဝန်ထမ်းတွေကိုကဲတုတ်ဖို့ဆက်ပြီးစူးစမ်းနေပါတယ်လို့လည်းနိုင်ငံခြားရေးဌာနအရာရှိတယောက်ကကဘူးမြို့ဟာမစ်ဂါဇိုင်းနိုင်ငံတကာလေဆိပ်ကနေ VOA ကိုပြောဆိုခဲ့ပါတယ်။ကြာလပြင်းနှစ်ကတေခံဘုံခွဲတိုက်ခိုက်မှုဟာကနဦးယုံကြည်ထားသလိုမျိုးဘုံနှလုံးကွဲတာမဟုတ်ဘဲနဲ့လူတစ်ယောက်ကပဲဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်သက်ဗိုလ်ချုပ်ကြီးဟန့်ကတေလာကတောက်ကြားနေမှာပြောပါတယ်
။တရုတ်နဲ့တိုင်ဝမ်ကြားရေပြင်မှာအမေရိကန်ရေတပ်တင်မော်တစင်းနဲ့ကမ်းခြေဆောင်ဖြတ်တောက်ရေတင်မော်တစင်းတို့ခုံမောင်းသွားတဲ့ပေါ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကန့်ကွက်ပြောဆိုပါတယ်။ဒီကြောင့်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်တရုတ်ကကြေညာထားတာပါ။ဒါဟာရန်စားတဲ့လုပ်ရပ်ဖြစ်ပြီးမိုင်းတရားအကျယ်ရှိတဲ့တိုင်ဝမ်ကြီးလက်ချာအေဂျင့်တီနေရေးအတွက်အမေရိကန်ဟာအကြီးမားဆုံးချင်းချောက်မှုဖြစ်ပြီးလူညုံရေးဆိုင်ရာဘေးရန်တွေကြောက်အောင်လုပ်သူဖြစ်တယ်ဆိုတာပြနေတယ်လို့တရုတ်ကာကွယ်ရေးဌာန website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။မိမိတို့အခိုင်အမာကန့်ကွက်ပြီးအပြင်းထန်ပစ်တင်ရှုတ်ချတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အမေရိကန်ပေထင်းဒုံးကြည်တင်ဖြတ်တင်ပေါ် USS Kit နဲ့ကမ်းခြေဆောင်ဖြတ်တောက်ရေးတင်ပေါ် Monroe တို့ဟာနိုင်ငံကရေးပြင်မှာတိုင်ဝမ်ရေးလက်ချာကိုဖျက်မြောင်းခဲ့တယ်လို့အမေရိကန်ရေးတပ်ကပြောပါတယ်။ဒီလိုလိုရမျိုးကိုတရုတ်ကသူတို့ကိုသတိပေးချက်ဖြစ်ယူဆပါတယ်။တရုတ်စစ်တပ်ဟာမကြသေးခင်ကပဲဒိုင်ဝမ်ကျွန်းနားမှာစီးရီးလေးချိန်ငယ်ပြီးဒိုင်ဝမ်ကျွန်းကိုပြန်ရဖို့အတွက်လိုအပ်ရင်အင်အားသုံးမယ်လို့ပြောထားမှုပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုသံတမန်ရဲ့နီလန်းနဲ့ချင်းကပ်ဆောင်ရွက်လို့မအောင်မြင်မှုဆိုရင်တော့တခြားနီလန်းနဲ့စဉ်းစားကောင်းစဉ်းစားမယ်ဆိုတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ဟာတရားနီလန်းမကြတဲ့ချင်းချောက်မှုဖြစ်တယ်ဆိုပြီးအီရန်ထိပ်တန်လုံခြုံရေးအရာရှိတယောက်ကစနေနေ့မှာဆွဆွဲပြောဆိုပါတယ်။တခြားနီလန်းတွေတုံကောင်းတုံမဲဆိုပြီးအလီပေးတုံတုံပြောဆိုလိုက်တာဟာဒီကိစ္စမှာအပြန်အလှန်ပူပေါင်းဆောင်ရွက်နိုင်ရေးအီရန်ရဲ့ဂျိုးဘိုင်ဒန်ချက်တွေကိုရောနိုင်အီရန်နိုင်ငံကြီးကိုပါချင်းချောက်လိုက်တာဖြစ်တယ်ဆိုပြီးအီရန်လုံခြုံရေးကောင်စီအတွင်းရေးမှူးအလီရှန်ခါနီက Twitter ဆာမျက်နှာမှာရေးသားခဲ့တာပါ။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တန်တမာရေးနေလန်းကိုအရင်ရွေးချယ်ထားပါတယ်လို့သမ္မတဘိုင်ဒန်ကဣသရေလဝန်ကြီးချုပ် Naftali Bennett နဲ့အင်ဖြူရိုမှာတောက်ကြနေကတွေ့ဆုံချင်းအတွင်ပြောဆိုခဲ့တာပါ။တန်တမာရေးနေလန်းမအောင်မြင်မှသာတခြားနေလန်းကိုယွင်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပေမယ့်လို့ဘလို့နေလန်းမြေ Belo Nila Mules, Ragur of Yomdobau, Gula Tamagaya, Numulan, Sanji Puega, Dilate, Topian, like the Sing Hazamaro, Iranangama, Nuclear Lenet, Tololo Yalla, the Chi, Uranian, Tadadu, Dancing Murray, Shaming, Loka, Nirelu, Yotabare, Iranma, Nuclear Lenamatolo, Port Nanang and Iranja, Dresong, Swinne Murray, Janzabo, Joban, Nichema, Didinja, and the Pet Dema Muritula Nibare.
ဒီအဆိုရဟာကိုဗစ်-19ရောဂါမူလအစနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်အလက်တွေကိုဖွင့်ပြချပေးထိန်းချုပ်ထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာစီးပွားရေးနဲ့တခုဖြစ်တယ်လို့မြူဆရတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောလိုက်ပြီးတဲ့နောက်သမ္မတကအဲ့လိုပြောတာပါ။ဒါပေမဲ့ဒီကာယောဂါစတင်ဖြစ်ခင်မှာဗိုင်း တွေကြိုသိထားခဲ့ကြတယ်လို့တော့အမေရိကန်ကယူဆမထားဘူးလို့ဖြိုးဝဲအဆင့်မဟုတ်တဲ့ထောက်လိုင်းအစင်ကစားထဲမှာဖော်ပြထားပါတယ်။ဒီကယောဂါရဲ့မူလစနစ်ဆိုင်ရာအရေးပါတဲ့အချက်လက်တွေကတရုတ်ပြည်သူသမ္မတနိုင်ငံမှာရှိနေပါတယ်။နိုင်ငံတကာစုံလမ်းစစ်ဆေးသူတွေကမ္ဘာလုံးဆိုင်ရာလူမှုကျန်းမာရေးဘက်မှလုံခြုံရေးသူတွေအနေနဲ့အဲ့ဒီအချက်လက်တွေကိုမရအောင်တားဆီးဖို့ပြိုဆိုရတာဝန်ရှိသူတွေအစကတည်းကလုတ်ကင်ခဲ့ကြပါတယ်လို့ထုတ်ပြန်ချက်တခုမှာသမ္မတဘိုင်ဒန်ကပြောထားပါတယ်။ကယောဂါကြောင့်သေဆုံးသူအရေအတွက်ဆက်ပြီးတိုးနေတာတော့မှပဲပွင့်လင်းမြင်သာမှုရှိဖို့နဲ့အချက်လက်ထုတ်ပေးဖို့တောင်းဆိုတာတွေကိုပြိုဆိုရကဒီကနေ့ထိဆက်ပြီးပယ်ချနေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အခုပြောဆိုခြင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဆိုင်ရာတရုတ်နိုင်ငံတန်ယုံကပယ်ချထားပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
့်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံတော်ပြီးခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း 18,189 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 2,932 ယောက်ရှိပြီးတော့သေဆုံးမှုသူက109ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကအညာရှင်နိုင်မှသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးဆက်သေဆုံးသောဟာတရားဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပရဟိတလုပ်နေသူတွေနဲ့ကျန်းမာရေးလုပ်သားတွေလည်းပြင်းထန်တက်ခိုက်ခံရတာဖန်စီနှိပ်စက်တာနဲ့ရင်ဆိုင်နေရပါတယ်။အကြမ်းမဖက်အာဏာပိုင်ဆိုင်ရေး CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေပါပါဝင်နေတာကြောင့်မြန်မာကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျော်ဖျက်ဖြစ်နေပါတယ်။စစ်ကောင်စီကတော့ကာယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်နိုင်ငံတော်ကာကွယ်စီရီတန်းတူညီမျှအထောက်အပံ့ဆိုပြီးတောက်ကြနေကပဲပြောဆိုထားပါတယ်။ဖေဖော်ဝါရီလဆန်းပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာနေရဆွတ်ခွာထွက်ပြေးရတဲ့ပြည်သူသိမ်းခွဲလောက်ရှိနေပြီးတော့ယာယီဒုက္ခတဲ့စခန်းတွေမှာကိုဗစ်ရောဂါလက္ခဏာတွေနဲ့နှမကျန်းသူတွေရှိနေတယ်လို့လည်းဒေသခံကူညီရေးသမားတွေကပြောပါတယ်။ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့စာနာရိတ်ခါဆေးဝါးတွေအရေးတကြီးလိုအပ်နေကြတဲ့စစ်ဘေးရှောင်စခန်းတွေမှာကိုဗစ်ဆေးထိုးပေးနေပြီလားဘယ်တော့ထိုးပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ဆရာတော်မျိုးကိုဆန့်ကျင်ကောက်ကွက်တဲ့ဆန္ဒပြပွဲတွေအစောပိုင်းကာလတွေကတော့အာမခံတော့ဝင်မဲ့လေဖြိုခွဲဖန်ဆီးမှုတွေရှိနေတဲ့ကြားကပဲဒေသတချို့မှာနေစဉ်မပြတ်ဆန္ဒပြနေကြဆဲပါမန္တလေးမြို့မှာဒီကနေ့တပိတ်စစ်ကြောင်းတစ်ခုကိုစစ်တပ်နဲ့ရဲကအရဲဝတ်တွေနဲ့အရဲကားတွေတုံးပြီးတိုက်ခတ်ဖြိုခွဲတဲ့အတွက်မိန်းကလေးတူကြီးထိမှန်တရားရခဲ့ပြီးနောက်မိန်းကလေးတူအဖမ်းခံထားရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကိုကူကားပြီးပြည်တွင်းကလာတဲ့တရင်တွေမှာရေးထားပါတယ်အဲ့ဒီကြားထဲမှာပဲတန်ခါတမကတပိတ်စစ်ကြောင်းဘာသာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်တနင်္လာရီတဲ့ဝယ်မြို့မှာစစ်တပ်နဲ့ရဲကကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူတွေတည်ဆုံးတရားရခဲ့တဲ့6လပြည့်အထိမ်းအမှတ်ဖြစ်မိုးရွာနေတဲ့ကြားမှာပဲလူငယ်တွေခြေတက်ဆန္ဒပြခဲ့ကြပါတယ်။ဒိုဘခင်လောင်းလုံးမြို့မှာတော့နှင်းစီအောင်အမျိုးသမီးတို့တပိတ်စစ်ကြောင်းဆိုပြီးအမျိုးသမီးတွေစုဝေးပြီးတော့ဆန္ဒပြခြေတက်ပါတယ်။စကိုင်းတိုင်းမှာရွှေဘူကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေခြေတက်ဆန္ဒပြပါတယ်။ရန်ကုန်မှာတော့လှိုင်မြို့နယ်ဘက်မှာအနည်းလေပိုင်းကပေါက်ကွဲတံတွေနဲ့ပစ်ခတ်တံတွေကြားခဲ့ရတယ်လို့မြို့ကန်တွေကဗီအိုကိုပြောပါတယ်။စစ်တပ်အနာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ပြိုခွဲတာဖမ်းဆီးသွားပြီးနောက်တည်ဆုံသွားတာစာရတွေကြောင့်တည်ဆုံမှုအခြေအတွေ1026ယောက်ရှိပြီလို့နိုင်ငံရေးသားများကူညီဆောင်ရှောက်ရေးအဖွဲ့ EBB ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖမ်းခံထားသူအခြေအတွေက6500ယောက်ရှိပြီလို့လည်း EBB ကပြောပါတယ်။ EBB ကပြောတဲ့အခြေအတွေဟာလုံခြုံချဲ့ကားထားတာလို့အာဏာသိမ်းစစ်ကောင်စီကဆွဆွဲထားပေမဲ့ EBB ဘက်ကတော့ခိုင်လုံတဲ့အထောက်အထားတွေနဲ့တေဆုံးဖန်ဆီးခံရသူတွေရဲ့မိသားစုဝင်တွေကိုဆက်သွယ်မြင်းမြန်းပြီးကောက်ယူစုဆောင်ထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။
इंडिया ने गमा मनी दौजाने दिए थे कोरोना वायरस का कोई सेवन ठीक बनाएंगे बड़े जहां थूजारे अमोडिया फिटे लोले पुण्य छो नरेंद्र मोदी का चुई चौ बड़े इंडिया तो नहीं गलों माँ का कोई से छाया नशे ठीक ठोठा पी बाबी अयोया तो को या लिजली तंग उन्हें सुन से दलों ने ठोठा पी भी फिटे लो सेने लों अपी ठो भी दुगा संगाया खाई नों ठीक बड़े टीजे माला अया माँ अयोया तो आलों अपी सो से ठो बिना बोले इंडिया सोया का लोला निरावा ကိုဗစ်တရားလိုင်းနေဆိုင်ရတဲ့ထိုင်းနိုင်ငံမှာတော့နေစဉ်ပိုကူတူကနှစ်တောင်ဝန်းကျင်ရှိပါတယ်။နိုင်ငံတော်ဆေးရုံစီကံတွေမှာကိုဗစ်လူနာရုံနဲ့မနိုင်မနေဖြစ်နေချိန်မှာဘုံကြီးကြောင်းတွေမှာစစ်စစ်သားတွေတည်တံ့ခွဲထားတဲ့နေရာတွေလှုပ်ထားပါတယ်။ဘုံကြီးတွေကိုယ်တိုင်တင်ငန်းတွေပေါ်မှာတခုရေကောက်ွယ်တုံးဖို့ဆောင်ရွက်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်ပူတွေနဲ့အစားအစာတွေအိမ်နာရ
လာမယ့်နိုင်ပိုင်းတွင်အားပူကောင်းလာမယ်လို့မိုးလူသားပညာရှင်တွေကကမန်းထားပါတယ်။ဒါကြောင့်လည်းမုန်တိုင်းတန်ခံရနိုင်ခြေရှိတဲ့နယူးအော်လင်းစ်ပြည်နယ်ကဒေသခံတွေနဲ့မက္ကဆီကိုပင်လယ်ကွေတွေကရေနံနှင်းမြမာလုကိုင်းနေသူတွေကိုကယ်ဆယ်ရွှေ့ပြောင်းပေးထားပါတယ်။မုန်တိုင်းဟာအန်ဒရယ်ကြီးရဲ့ပြင်းအားအဆင့်လေးလေတိုင်နှုန်းတနာကြီးမိုင်140နီးပါးနှုန်းနဲ့အမေရိကန်ကုန်းတွင်ပိုင်းနဲ့ဝင်လာနိုင်တယ်လို့ကြေညာသူတွေကကမန်းထားပါတယ်။မုန်တိုင်းအချိန်ကြောင်းအပြင်းထန်မိုးရွာနိုင်တယ်လို့လိုင်းလုံးကြီးတွေတက်လာနေတာကြောင့်လူစီယာနာပြည်နယ်ကမ်းခြေဒေသအများပြားမှာရေကြီးမှုပမာဏပေပေါင်းများစွာရှိနိုင်တယ်လို့သတိပေးထားပါတယ်။အိုင်ဒါမုန်တိုင်းဟာတောက်ကြာနေတဲ့ဒီနေ့အစောပိုင်းကလေတိုင်နှုန်းတနာကြီးမိုင်80ပတ်ဝန်းကျင်နဲ့ကျူးဘားနိုင်ငံကိုဝင်တိုက်ခဲ့တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းမှာကုန်းနှိုင်းပိုင်းနဲ့ဝင်မလာခင်အလင်းအမြန်မဲ့အားကောင်းလာနိုင်တယ်လို့လည်းဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားပါတယ်ခင်ဗျာ
။ဩဂတ်လ28ရက်စနေနေ့ညနောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုနန်းလောင်လေးကိုကြွကြွသိန်းတို့ပြောပြပေးကြတာပါရှင်။နောက်ဆုံးရသတင်းတွေနဲ့တစ်ဆက်သေးပဲဒီတစ်ပတ်တာအတွင်းသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။ရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ကမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရှုံချတဲ့အကြောင်းနဲ့မြန်မာအရေးအာဆီယံအဖွဲ့ကဝိုင်းဝန်းဖြေရှင်းပေးမဲ့အခြေအနေနောက်စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်တွေအကြားပစ်ခတ်တိုက်ခိုက်မှုဒီလိုတစ်ပတ်အတွင်းသတင်းစုစည်းမှုကိုတော့နန်းလောင်နဲ့ကိုဝင်းခမောင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ကမြန်မာနိုင်ငံမှာစစ်မှားရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အရှိတောင်အရှခီးစင်းနဲ့ပြည်နာနိုင်ငံကိုရောက်ရှိချိန်မှာတောင်းဆိုသွားပါတယ်
။ At a time when we should be celebrating nurses and doctors, we are especially alarmed by the situation in Myanmar.
ရှားဝန်တွေသူနာပြုတွေအတွက်ဂုံပြုချီကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့အကြမ်းမာရေးဝန်ထမ်းတွေပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွက်စိုးရိမ်မိပါတယ်။အာနာတင်းထားတဲ့စစ်တပ်ကလူခွင့်ရည်တွေဆက်ပြီးတော့ချိုးဖောက်နေတာကြောင့်လည်းသမရဂျိုးဘန်တန်ရောကျမပါအထူးစိုးရိမ်နေပါတယ်။
မြန်မာနိုင်ငံတွင်ကအကြမ်းဖက်မှုတွေကိုအမေရိကန်ပြည်အောင်စုကရှုံချသလိုမြန်မာပြည်သူတွေနဲ့အတူရပ်တည်နေပါတယ်လို့လည်းပြောဆိုသွားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်ဖို့မတရားဖမ်းဆီးခံရသူအလုံးပြန်လို့ပေးဖို့နဲ့ဒီမိုကရေစီစနစ်ကြံလဲဖော်ဆောင်ဖို့အမေရိကန်ပြည်အောင်စုအနေနဲ့ထပ်ပြီးတော့တောင်းဆိုပါတယ်လို့လည်းဒုသမ္မတဟဲရစ်ကအမေရိကန်နိုင်ငံခြားရေးဆိုင်ရာမင်းခွန်းထဲမှာထည့်သွင်းပြောဆိုသွားတာပါ။တရင်တစ်ပတ်ကြာစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံစလုံးမှာပြောကြားခဲ့တဲ့မင်းခွန်းတွေထဲမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဒုသမ္မတကအလေးနက်ထားထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။
ရင်းကြပါဝင်လူနည်းစုအရေးကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရည်တည်ချက်ကိုကြိုဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူနည်းစုလူခွင့်ရေးကိုကာကွယ်ပေးဖို့နဲ့1980နိုင်ငံသားဖြစ်ရေးဥပဒေတွေကိုပြန်လည်ပြင်ဆင်နိုင်ရေး NUG နဲ့ဒီမိုကရေစီလိုလားတဲ့အစုအဖွဲ့တွေရဲ့ပြောမှန်းချက်နဲ့ဂရီကိုတွေကိုအမေရိကန်ပြောင်စုကကြိုဆိုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Net Price ရဲ့ဩဂုတ်လ24ရက်နေ့နေဆွဲတဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ရခိုင်ပြည်ပိုင်းကလောက်ရက်တွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်ဩဂုတ်လ24ရက်နေ့ကထုတ်ပြန်ချက်မှာအဲ့လိုပြောထားတာပါ Ranger တွေပါဝင်မြန်မာနိုင်ငံတွင်းလူအလုံးရဲ့လူကုန်တိုက်ခါနဲ့လူအခွင့်အရေးတွေကိုကာကွယ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ် Ranger တွေအနေနဲ့ဆယ်သုနှစ်တွေနဲ့ကြီးလူခွင့်ရေးချိုးဖောက်ခံနေရတယ်လို့လူငယ်တဲ့၄နှစ်ကစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါ်နိုင်ငံကတိုင်ဝမ်ကအထိတ်လန့်ဖြစ်ခဲ့ရပြီးဒီကနေ့ထီလဲအဲ့လိုအနိုင်ကျင့်မှုတွေဆက်ပြီးပေါ်ပေါက်နေတယ်လို့ပြောထားပါတယ်။အလားတူဖြစ်ရမျိုးထပ်ပြီးမပေါ်ပေါက်အောင်အခြေခံအကြောင်းရင်းကိုဖော်ထုတ်ဖို့လိုတယ်လို့လည်းဆိုထားပါတယ်။2019ခုနှစ်ကရိုဂျာရီပေါ်အကြမ်းဖက်ရက်ဆက်ခဲ့တဲ့တပ်ဖွဲ့တွေရဲ့လုပ်ရက်အတိုင်းဖေဖော်ဝါရီ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေလူမှုတိုင်ဝမ်တွေပေါ်မြန်မာစစ်တပ်ကအနိုင်ကျင့်ဖိနှိပ်နေတယ်လို့လည်းကြေညာချက်မှာရေးသားထားတာပါ။ မြန်မာနိုင်ငံတွင်ကျန်းကျုပ်ရက်စက်မှုတွေကျူးလွန်ခဲ့သူတွေလူ့ကိုယ်ရေးချိုးဖောက်ခဲ့သူတွေသူတို့ရဲ့လောက်ရအတွက်တာဝန်ခံမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံရေးဌာနရဲ့အဲ့ဒီထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုရှိရေးရေးကြီးလာတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရရေးဒီမိုကရေစီစနစ်အဖြစ်ပြန်လည်ဖော်ဆောင်ရေးအခြေခံလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးတွေကိုလေးစားလိုက်နိုင်ရေးမြန်မာပြည်သူတွေနဲ့အတူပူးပေါင်းပြီးရှေ့ဆက်ဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ Not as effective or as quick as we would have hoped for.
အရှိတောင်အရှာနိုင်ငံများအတွင်းအာဆီယံဘက်ကမျှော်မှန်းထားသလောက်မြန်မာအရေးကိုထိထိရောက်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့စင်ကာပူနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံဖွဲ့ရဲ့ဆောင်ရွက်ချက်တွေကမျှော်မှန်းထားသလိုထိရောက်မြန်ဆန်မှုမရှိဘဲအခြေအနေတွေကခက်ခဲလွန်းနေလို့လည်းစင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishnan ကရိုက်တာသတင်းအေဂျင်စီကိုဩဂုတ်လ20ရက်နေ့ကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုရှိစေရေးတန်တမာရင်းနှီးလမ်းနဲ့ဆောင်ရွက်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများကအာဆီယံအဖွဲ့အစည်းကိုတိုက်တွန်းထားတာပါ။အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရန်ယူဆော့ဖ်ကိုခန့်အပ်ထားပြီးဖြစ်ပေမဲ့လို့မြန်မာစစ်တပ်ဘက်ကပူပေါင်းဆောင်ရွက်မှုကတိတ်ပြီးတော့နေကွေနေတယ်လို့ယူဆကြောင်းလဲပြောပါရယ်။လာမယ့်နိုဝင်ဘာလအတွင်းကျင်းပမယ့်အာဆီယံကောင်ဆောင်များညှိနှိုင်းခံမတိုင်ခင်မှာအာဆီယံမြန်မာဆိုင်ရာအထူးကိုယ်စားလှယ်အာရဝမ်ယူဆော့ဖ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ထူးခြားမှုရှိလာမယ်လို့မျိုးလင်းကြောင်းလဲစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အနှစ်သာရရှိဖို့ကတော့စစ်တပ်အနေနဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပေးဖို့ဖြစ်တယ်လို့လည်းသတိပေးပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလကအာဆီယံအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာအထူးတန်တမာဆေးလို့ရဲ့အပါအဝင်ပုံသဘောတူညီချက်၅ခုကိုချမှတ်ခဲ့ပေမဲ့ဩဂုတ်လဆမ်မိုင်းကြားမှာအထူးကိုယ်စားလှယ်ခန့်အပ်နိုင်ခဲ့တယ်လို့ခန့်အပ်ပြီးတဲ့နောက်ပိုင်းမှာလည်းမြန်မာနိုင်ငံကိုမတော်နိုင်သေးတာကြောင့်အာဆီယံအပေါ်အားမလိုအားမရဖြစ်တာတွေလည်းရှိနေတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာတရေနောက်တွေသူတို့အလုပ်ကြောင့်အေးအေးယူခံနေရတဲ့အတွက်တုံ့နှုံးမိတယ်လို့တရေသမားတွေကအကြောက်တရားကင်းကင်းနဲ့တရေနေတင်ပြခွင့်ရှိရမယ်လို့ရန်ကုန်အမေရိကန်တန်ယုံကဩဂုတ်လ26ရက်နေ့ကြေညာချက်မှာထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းရဲ့အဆောင်မရှင်ဦးစီသူအောင်မြင်းနဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်တို့ကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့မှာဖမ်းဆီးလိုက်တဲ့နောက်ပိုင်းအမေရိကန်တန်ယုံရဲ့ကြေညာချက်ထွက်လာတာပါ။ Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအဲဒီတာတူဖြစ်သူဒန်နီဖန်စတာကိုပြန်လွှတ်ပေးဖို့အမေရိကန်ဆိုရကအချိန်ချင်းတောင်းဆိုထားပေမဲ့စစ်ကောင်စီကဆက်လက်ပြီးဖမ်းဆီးထားခဲ့ပါအခုချိန်ထိဆိုရင်သတင်းတော့90ကျော်ဖမ်းဆီးခံထားရတယ်လို့လက်ရှိထိန်းသိမ်းထားသူတွေပြန်လွှတ်ပေးဖို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကတောင်းဆိုထားကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ၈ခုထုတ်ဝေခွင့်ပိတ်သိမ်းခံခဲ့ရပြီးသတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာချင်းချောက်တာစတဲ့ဖိနှိပ်မှုမျိုးစုံသုံးပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သတ်ထိန်းချုပ်တာတွေပိုတိုးလာနေပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့မတည်ငြိမ်ဖြစ်နေချိန်မှာပြစ်ခတ်တက်ခတ်တာတွေပုံကွဲတာတွေအဖန်အစည်းတွေဆက်ရှိနေသလိုစစ်အာဏာရှင်စံကြီးရေးဆန္ဒပြပွဲတွေလည်းပေါ်ပေါက်နေကြပါကာယောဂါကာလပရဟိတလုပ်တဲ့လူငယ်တွေကပါစစ်ကောင်စီကဖမ်းဆီးစစ်ဆေးတာကြောင့်တေဆုံးနာတွေလည်းရှိနေပါတယ်ရန်ကုန်မန္တလေးလိုမြို့ကြီးတွေကမကကျေးရွာတွေအထိပါဆင်းပြီးတော့စစ်ကောင်စီကတနပ်ပစ်ဖောက်ဖမ်းဆီးတာတွေလည်းရှိနေပါတယ်အဲ့ဒီလိုဖမ်းဆီးသွားသူတချို့ကို PDF တပ်ဖွဲ့ဝင်တွေအဖြစ်စွပ်စွဲတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တခါတိုင်းရင်းသားဒေသတွေမှာလည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ပေါ်ပေါက်နေပါတယ်။တိုက်ပွဲတွေရထားတဲ့ရခိုင်ပြည်နယ်မှာတော့တရားစီရင်တဲ့အုပ်ချုပ်ရေးပိုင်းမှာရခိုင်လက်နက်ကိုင်အေးအဖွဲ့ကဝင်ရောက်လှုပ်ဆောင်လာပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ကအင်အားတိုးချဲ့တာတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပေမဲ့တမရိုအနေနဲ့လုံခြုံရေးတိုးချဲ့ဆောင်ရွက်တာတွေမရှိကြောင်းပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တာခုနှစ်လထဲရောက်လာချိန်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်နေရာစွတ်ကွာထွက်ပြေးနေရတဲ့စစ်ရှောင်းစခန်းတွေမှာကာယောဂါကုသမှုတွေထိမနိုင်အောင်ပေါ်ပေါက်လာမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ကျမနောင်လောပ
ါတပတ်အတွင်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကိုရီးယားဇက်လန်တွဲရီအမေရိကန်ပြည်အောင်စုမှာဘလောက်ခက်စားနေတယ်လဲဆိုတာကြည့်အောင်ပါအမေရိကန်ပြည်တော်စုကိုဝင်ရောက်တဲ့ကိုရီးယားပစ္စည်းလို့ပြောလိုက်ရင် Samsung လျှက်စီပစ္စည်းတွေမကပဲ K-pop ကိုရီးယား K-pop ဂီတယဉ်ကျေးမှုကိုပါခြံထားလို့မရပါဘူးအခုလည်းနောက်တစ်မျိုးလာပြန်ပါပြီ K-drama ဆိုတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွေဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာ K-drama တွေဘယ်လောက်တောင်ခေတ်စားနာနေပါလဲ AP သတင်းကိုမဲအေးသနာကျော်စူးစီးတင်ပြပေးပါမယ်ရှင
်တကင်းချမ်းအတဲ့အရုံးကောင်းချုံကလေး
ညာိုင်းဆယ်နိုင်လောက်ရောက်လို့မိသားတစုလိုအိမ်လာဝင်သွားကြပြီဆိုရင် Carol Holiday တယောက်သူ့ရဲ့ကွန်ပျူတာမှာအလုပ်လုပ်ပါပြီ Tapi tu kan internet pama hoji diji layji ramu, tu ye lumbu kaya sami naga, ye dinari layat ramu lo daro mahupau. Carol Holiday ga Rakuten Vicky sure online yoshi sami nama K drama Korea Zealander itu ye badarian sarantu wenye bini tu cipari. Tu kan air malu lo pesan yang daro mahupau. Lo ane kame kunia cipari.
It's my secret treat every evening, usually about 10 o'clock when everyone else starts to wander off towards the bed.
Era jama jai de hlewe che le le nya so yin se nai law so a lo a ya win gung ja bi. Era ma jama Vicky go phwin bi lo ma jama lou le sa saka go lou da. Edit lou sia shin le lou de, lou sia ma shi bu so lo shin le. Aik kha jama jama chi le sa salandre go taka bi taka chi da be.
Vicky lo khat lwe le kho de Rakuten Vicky sa myin na ma tu ga akhan se saka shi ba 200 jama win bi lo sa yan tho pe bi bi phit ba yi. Vicky online yokan sa myin na ma ga Japan, Korea, Tiyo, Taiwan, Thai no ga yoshin ga re ko license yu pya ta ra yo. Vicky ga ko ban thau lo mu ga re ko ba tin tha ra ba. Ai sa myin na ko a pe song ga ro American phi yang su ga phit pi lo thoru ye pa 85 ya kan nong ga su yin ne a sha nwe bwa ma hout tu re phit ba yi.
Fujin Yusasa.
K-dramas in general seem to touch on a lot of emotions and deal with deeper
emotions.
You know, some of them deal with family relationships, some of them deal with grief and loss.
ဒီချိုဇလန်တွေကမိသားစုအရေးယိုက်ပြတာရှိမယ်တချို့ကြတော့ဘဝမှာဆုံးရှုံးရတာပူဆွေးရတာကိုပြရတယ်တချို့ကားမှာတော့အားလုံးထည့်ထားတာတွေပေါ့လေဇလန်တွေတစ်ခုကိုအခြေခံမြူကားလို့ပြောထားပေမဲ့လေတကယ်တမ်းသေးတာတွေလည်းပါမယ်ဒီစာမျက်နှာမှာကရုပ်ရှင်ကြည့်သူတွေကိုလားချင်းကြည့်ဒါမှမဟုတ်နှစ်ချင်းကြည့်ကောက်ခံပြီးတော့တချို့ဇလန်တွေတွေကိုတော့ကြော်ညာတချို့ထည့်ထားပြီးတော့ခမဲ့ပေးစီပါရဲ့ ဒီမှာပြရတဲ့ဇလန်တွေတွေရုပ်ရှင်ကားတွေကိုဘာသာမျိုးစုံနဲ့ပြသနိုင်ဖို့အတွက်ဘာသာပြန်စာရန်ထိုးတဲ့နေရာမှာအခမဲ့ကူညီသူတွေကိုခေါ်ယူပြီးတော့ဘာသာဘလောက်ပြန်ပေးနိုင်တဲ့အပေါ်မှာမှုတည်ပြီးတော့အစပြုမိတ်ဆက်အစင်းကအစာနောက်ဆုံးရွှေ့အဆင့်ထိအဆင့်ဆင့်တက်မှတ်ပေးထားပါတယ်။
I don't really do translation, but what I do is edit the translated subtitles.
TV ကမှာပြောပြောကြည့်အလုံးလုံးနေတဲ့သူများတယောက်ကတော့အငင်းသားရှိနေကော်နီမရက်တစ်ဖြစ်ပါတယ်။သူကဒီမှာဘာသာပြန်လုပ်ချင်လို့ကိုဟာဝိုင်တက္ကသိုလ်ကကိုရီးယားဘာသာစကားကိုသွားပြီးသင်ထားတာပါ။
And so I started enrolling in classes at the University of Florida studying Korean.
Most of my waking hours now, especially with the pandemic, doing it.
A two the pian di kayoga bizuji gale shiniro, some aya nebe a ching to rom yamya ma dago lonia. A logale besin yule bizuro, the tale bama de lo siam shivu. Diro a daga, some a wadana para de kugo, lonia am your bodila. Lurega meme, nintago besamiabe, lo be de subio. Ho deli, some a ching me bonida. Damaloin, the chapa do lomle. Alo New York Times didn't sama pare, Sakalom Heligo, Pichi the Lurebo, Badas Gap Heligo, Sama Pisare the Boba, Biro, Jampajirole, Go Bada Jantarali, a young gownire, Bada Janirole, Sama the truth, think the Dirigo, online Malaysia, like Payare, a young the Bojavare, Ubama, Sama in a Patalu, Salan Lotare, Suye, Sipina, don't know me go, Lesha, Pajiara, Gia Durinale, Al, Joga, it's only Valley, Tashim Dia Dile.
ဇလန်ကအင်ဂျင်နီယာအပိုင်းဤပညာအပိုင်းဆိုရင်တငယ်ချင်းရှိတယ်ဆိုရင်လည်းတငယ်ချင်းကိုမေးပြီးတော့ဇကားရဲမှာပါတဲ့အကြောင်းအရာကိုသိချာရှာဖတ်နားလည်အောင်လို့ပြီးမှဘာသာပြန်ရတာဒါမှသူ့နယ်ပယ်ကဟာအမှန်ဖြစ်ပြီးရေးထားတာတွေကအတိတ်ပဲရှိမှာပါ
သူကတခါ7 minutes စာဇလန်အခန်းတစ်ခန်းကိုဘာသာပြန်တနားရီလောက်ကြာတယ်လို့ဆိုပါတယ
် You can do so by messaging the channel manager or the moderator of the language you'd like to subtitle in
It's quite difficult to learn. The grammatical structure is so different from English.
သူစကားကတော်တော်ခက်တယ်။အင်္ဂလိပ်စာနဲ့တရားတိစောက်ပုံလုံးဝမတူတော့တော်တော်ကိုခက်တာပါ
။မာကိုတိုရာဆူတာကတော့ Rakuten Viki ရဲ့လုပ်ငန်းလည်ပတ်မှုအရာရှိချုပ်ဖြစ်ပြီးဒီလိုဘာသာပြန်မှုလူတွေအများကြီးကိုခိုင်းတာကဘာသာပြန်ထားတာတွေကိုလည်းပို့ပြီးမှန်ကန်တိကျစေတယ်လို့ပြောပါတယ်
။ And because of their in-depth knowledge and fandom on theThe context of the contents.
သူဒီကိုရီးယားဇလန်တွေအကြောင်းကိုတော်တော်ထဲထဲဝင်ဝင်သိထားကြတာရဲ့ပြီးတော့သူတို့ကိုယ်တိုင်ကလည်းအရန်အားပေးတဲ့သူတွေဆိုတော့ကျွန်တော်တို့ရဲ့ quality ကအချိန်ကြာလာတဲ့အမျှအရန်ပိုကောင်းလာတာပါလူများရဲ့ wine ကြိုးစားမှုရတာပေါ့ဒီစကားတွေမှာ Saran 2ကိုလူတွေရာနဲ့ချီပြီးတော့ wine လောက်ကြတယ်ဆိုတော့ဘာသာပြန်အလုပ်လုပ်စားတဲ့သူတယောက်ကကိုမသိတဲ့အကြောင်းအရာကိုဘာသာပြန်တာထက်အများကြီးကိုပိုကောင်းတာပေါ့
သူရဲ့ကုမ္ပဏီနာမည် Vicky ဆိုတာကဗီဒီယိုဆိုတဲ့စလုံးပေါင်းတဲ့က Free နောက်ပြီးတော့ online ဆွဲဆောင်ခြင်း Wikipedia က Iki ရဲ့ပေါင်းပြီးတော့ဖြစ်လာတာလို့ဆိုပါတယ် Wikipedia ကလည်းဒီလိုပဲအကြောင်းအရာတစ်ခုနဲ့ပတ်သက်လို့တေချာတိထားသူတွေကဝိုင်းပြီးတော့ရေးသားဖော်ပြကြတဲ့ online ဆွဲဆောင်ခြင်းဖြစ်ပါတယ်အခုဆိုရင် K-drama ကိုရီးယားဇလန်တွဲတွေကိုအမေရိကန်ပြည်အောင်စုမှာလူပိုသိလာကြတယ်လို့ Forbes magazine မှာကိုရီးယားမီဒီယာအကြောင်းရေးတဲ့ John McDonald ကပြောပါတယ
် Definitely during the last couple of years they've really grown in popularity in the US
ဒီကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီဟာတွေကိုအမေရိကန်ပြည်အောင်စုမှာတော်တော်လူကြိုက်များလာတာကျမစီမှာအချက်လက်တေချာပြဖို့တော့မရှိဘူးလေကျမသိကြလို့တော့ပြီးခဲ့တဲ့တစ်နှစ်ခွဲအတွင်းမှာကိုရီးယားကားတွေအကြောင်းသာပြောကြတဲ့သူတွေတော်တော်များလာတယ်။ K-drama ကိုရီးယားကားတွေရှာကြရင်ဘာကားကောင်းလဲလို့လည်းမေးကြတာပေါ့။ဒီချက်ကထူးကြတယ်လေ
။ဒီလိုမျိုးလူကြိုက်များလို့လည်းအမေရိကန်ပြည်အောင်စုကတခြား online ရုပ်သံလိုင်းတွေကလည်းကိုရီးယားဇလန်တွေကိုသူတို့စီမှာပြသလာကြတာတွေ့ရပါတယ်။ Apple TV Plus မှာဆိုရင်ကိုရီးယားဘာသာနဲ့ပြသဖို့လုပ်နေတဲ့ဇာတ်ကားတွေနှစ်ခုရှိပါတယ်။ Animation Cartoon ဇလန်ဖြစ်တဲ့ Dr. Brian နဲ့ကိုရီးယားကရွှေပြောင်းခြေချလာတဲ့မိသားစုကားစဉ်မျိုးစဉ်မျိုးဆက်လေးခုကြောင်းစာရေးဆန်မင်ဂျူရဲ့ဝိတုပန်ချင်ကိုကိုပြန်ရိုက်ထားတဲ့ဇလန်တွေဖြစ်ပါတယ်။အဲဒီဇလန်တွေကိုကိုရီးယား၊ဂျပန်၊အင်္ဂလိပ်ဘာသာစကားတွေနဲ့ပြသမှာဖြစ်ပါတယ်
။ Are in dramas.And a lot of people that a lot of actors that are in drama sometimes go on to have singing careers also
people နာမည်ကြီးတွေတော်တော်များများဒီကိုရီးယားဇာတ်လမ်းတွေဒီမှာပါလာကြတယ်နောက်ပြီးတော့ရုပ်ရှင်မင်းသားတော်တော်များများလည်းတချင်းဆိုကြတယ်ဒီတော့ K-pop ကြိုက်တဲ့သူကလည်းသူကြိုက်တဲ့အဆိုတော်ပါတဲ့ဇာတ်လမ်းတွေကိုကြည့်နေမင်းသားကိုကြိုက်တဲ့သူကလည်းသူဆိုတဲ့တချင်းတွေကိုနားထောင်ပြီးအပြန်အလှန်ပေါ့လေ
online ရုပ်သံမှာနာမည်ကျော်ဆုံး Netflix ပေါ်မှာတော့ဒီနှစ်ပြရဲ Kingdom ဆိုတဲ့ဇာတ်ကားတွေအကြီးကျယ်အောင်မြင်မှုရပြီးတဲ့နောက် Netflix ကလည်းကိုရီးယားဇာတ်ကားတွေရိုက်ဖို့ကိုကိုရီးယားကနာမည်ကြီးရုပ်ရှင်စတူဒီယိုတွေနဲ့ပေါင်းပြီးတော့ဒေါ်လာတန်900နီးပါးရင်းနှီးမြှုပ်နှံထားပါတယ် Netflix မှာ2020ကလူကြိုက်များတဲ့ကိုရီးယားဇာတ်လမ်းတွေတွေမှာဆိုရင်တော့ Startup နောက်ပြီးတော့ It's Okay to Not Be Okay နဲ့ What's Wrong with Secretary Kim တို့ပါဝင်ပါတယ် Netflix ကပဲကိုရီးယားနာမည်ကြီးမင်းသားနဲ့မင်းသမီးဖြစ်တဲ့ဟင်မင်းနဲ့ဆွေယန်းဂျင်တို့ပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ Crash Landing on You ရုပ်ရှင်ဇာတ်ကားကအတော်ကိုလူကြိုက်များသွားခဲ့တာပါ။မြောက်နေတောင်ကိုရီးယားကအမျိုးသားနဲ့အမျိုးသမီးကြားအချစ်ဇလန်ကတောင်ကိုရီးယားက TVN ရုပ်သံလိုင်းမှာနဲ့ Netflix မှာပြသခဲ့တာဖြစ်ပါတယ်။ရုပ်ရှင်တွေကမင်းသားနဲ့မင်းသမီးအတင်တွေကလည်းတရုတ်ပါလုံးတော့သူတို့နှစ်ယောက်အဖြစ်မှတကယ်ချစ်နေကြတယ်လို့တော့လူတော်တော်များများထင်နေတာပါ။မင်းသားရဲ့ကုမ္ပဏီဘက်ကလည်းနေတဲ့ကူမှာမင်းသားနဲ့မင်းသမီးဒီမှာချင်းတွေးခဲ့ကြရဲ့ဆိုတော့အတိအပြုပြောခဲ့ပါတယ်ရှင
်ကိုချွာချွာကိုမူရင
်ဒီ장엽씨는참좋은사람이야갑자기그런생각이들어요난이장엽씨가행복했으면
아메리칸피랑스마코리아셀란트웨 K 드라마리키사နေတဲ့အကြောင်းကို AP သတင်းကိုအခြေခံပြီးတော့မအေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်view american တန်ရဲ့ august 28ရက်စနေနေ့ည radio အစီအစဉ်တွေကို american ပြည်တော်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ကျမတို့ရဲ့ radio အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်ပေးနေပါတယ်ရှင်မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယနိုင်ရီဝက်မှာတော့စနေနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်အပြင်စနေညစကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့ August 28ရက်မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ချုပ်လင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်။နောက်မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICC မှာတရားစီရင်နိုင်တဲ့အလားအလားဘာတွေရှိနေသလဲဆိုတာကိုဆွေးနွေးထားတဲ့စနေညစကားဝိုင်းတွေကိုဆက်တိုက်ထုတ်လင့်ပေးသွားပါမယ်။အခုကတော့အရင်ဆုံးမြန်မာနိုင်ငံအတွင်းလူခွင့်ရေးခြေနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်ရှုလို့ရပါပြီရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြို့ရွာတွေအလွယ်တကူဖြတ်တန်းလို့မရအောင်တင်းကျပ်စွာစစ်ဆေးခံနေရတဲ့တနင်္လာရီတိုင်းဒေသကြီးဒဝဲခရိုင်ကဒေသခံတွေနဲ့ဒုအတန်ကစကားပြောပြခဲ့ပါတယ်။ဒေသခံတွေကတော့သူတို့စာဝင့်နေရေးအတွက်ရဲစော့လောက်ကိုင်းနေရပြီးအဲ့လိုစီကံတင်းကျပ်တာတွေကညံ့တာမှုမရှိဘူးလို့ဆိုကြပါတယ်။ဒီဆောင်မကိုဒဝဲဝဲကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
။ဒေသခံတွေရဲ့လုံခြုံရေးအခြေအနေတွေကြောင့်ဆောင်းပါအတွင်းနာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ
်။ကိုလေးကမှတော့မဒဝဲချင်းချင်းဟိုကမကောလို့နေရတယ်
ကိုနေရကိုတင်တာတော့မှသွားလို့မရပဲဖြစ်နေတာပေါ့။လောင်းလုံးကနေဒဝဲအောင်ဖြတ်လို့မရပဲဖြစ်နေတယ်လေ။ကျမအနေနဲ့ကတော့အတိလူတွေမဖြစ်စေချင်ဘူးပေါ့။အလုတ်သွားနေတဲ့အလုတ်သမားတွေကလည်းအလုံးမသွားပဲဖြစ်နေတယ်လေဒီလိုအခက်အခဲတွေဖြစ်နေတဲ့အခါကျတော့အဲ့ဒီလူတွေလည်းမဖြစ်စေချင်ဘူးပေါ့နော်ကိုရကိုတီတာအချင်းချင်းလူလူလတ်သွားလို့ရအောင်လူချင်တာပေါ့
လောင်းလုံးမျိုးနယ်ကရွာတီရွာမှာကုံစုံဆိုင်ရောင်းနေတဲ့ဒေါ်ဆန်းမြင့်ကပြောပြခဲ့တာပါသူမကသူမဆိုင်အတွက်လိုအပ်တဲ့ရောင်းကုန်ပစ္စည်းတွေကိုလောင်းလုံးမျိုးနယ်ကနေဒဝဲမျိုးနယ်ကိုသွားဝယ်လေးရှိပါတယ်ဇူလိုင်လလယ်ကစပြီးတင်းကျပ်တဲ့စစ်ဆေးမှုတွေတာစီပိတ်ပင်မှုတွေလှုပ်လိုက်တဲ့အတွက်သူမသွားချင်တဲ့အချိန်တိုင်းသွားဝယ်လို့မရတော့ပါဘူး။တနင်္လာတိုင်းဒေသကြီးရဲ့မြို့တော်တွေမှာနေထိုင်သူတွေရဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်အပေါ်မှာတင်းကျပ်ချုပ်ထိန်ခံထားရတာဖြစ်ပါတယ်
။အခုဆိုရင်သူတို့ကပတ်ချင်တဲ့တလာလာလို့ဖြစ်တော့မယ်။အစားတော့ဆိုလေဟိုနည်းနည်းပပ
အခုဆိုသူတို့ကန်သားချင်တဲ့ဆိုတလာလာတော့ရှိတော့မယ်လေ။အစားဆိုနည်းနည်းပပရသေးတယ်။သုံးဘိန်းတို့ကားတို့ဘာတို့တောင်းသူတို့မှာထောက်ခံချက်တွေပါအဲ့ဒါတခါတလီပစ္စည်းတည်လို့ရသေးရဲ့နောက်ကြတော့မရတော့စီးတဲ့သူတွေကလည်းထောက်ခံချက်ရှိမှရတယ်လေ
ဒေါ်စန်းမြင့်တွယ်မျိုးကိုလာဖို့အတွက်ပေါက်တိုင်တရာဂိတ်ကမျောကင်တရာဂိတ်အိမ်ရှိပြင်ဂိတ်နဲ့ရောရောဝဂိတ်ဆိုပြီးဝင်ပေါက်၄ခုရှိပါတယ်ရေပြူလောင်းလုံးနဲ့တရချောင်းမျိုးနဲ့မှနေတဲ့ပြည်သူတွေဟာအဲ့ဒီဂိတ်တွေကိုဖြတ်ပြီးမှကုန်ပစ္စည်းတွေကိုတွယ်မျိုးမှာလာဝယ်လေးရှိပါတယ်တဝဲမြို့ပေါ်မှာလူကြီးတသိန်းကျော်ပဲရှိပေမဲ့ဘေးဝင်းကျင်ကျေးရွာတွေကပက်လေဝိုင်းနေပါတယ်။တဝဲဒီသောက်ကနေရာအချို့မှာပတ်ကွဲမှုတွေဖြစ်ပြီးနောက်ပိုင်းအဲ့ဒီဂိတ်တွေမှာဇူလိုင်လတတိယပတ်ကစပြီးစစ်ဆေးမှုတွေတင်းကျပ်လုလာပြီးရက်ကြီးအုပ်ချုပ်ရေးမှုထောက်ခံစာမပါရင်လုံးဝဖြတ်တန်းခွင့်မပေးတော့ပါဘူး။ဒါကြောင့်ပြည်သူတွေဟာမြို့ဝင်မြို့ထွက်သွားလာမှုအပေါ်မှာအကန့်အသတ်တွေကြုံလာရပါတယ်။မောက်ဖြူထွေးကတဝဲမြို့ပေါ်ရှိတီအိုစေအလုပ်ရုံကအလုပ်သမားတူဖြစ်ပါတယ်။သူမနေထိုင်တဲ့ရွာမှာအုတ်ချုပ်ရည်မှုမရှိတဲ့အတွက်ဂိတ်ချက်တန်းမှုထောက်ခံစာလုပ်လို့မရတာကြောင့်အလုံးမစင်းရတာ14ရက်ပြည့်တော့မှာပါကိုဗစ်ကပ်ဘေးရိုက်ခတ်မှုကြောင့်စီးပွားရေးတွေကျဆင်းပြီးပြည်သူတွေစာဝတ်နေရေးကျက်တဲနေချိန်မှာအခုလိုမျိုးတင်းကျပ်တဲ့စစ်ဆေးမှုတွေကမဖြူထွေးလို့ပြည်သူတွေအပေါ်တပူပေါ်နှစ်ပူဆက်စီခဲ့တယ်လို့ဆိုရမှာပ
ါထောက်ခံစာတွေလည်းလိုပဲရှင်ဘယ်လိုကျန်နေပွဲစားတော့နောက်ဘောင်းလူတွေလည်းလိုပဲရှင်
ဆက်ကတည်းကစီးမနှစ်ယောက်ပါတယ်ဆိုတော့နှစ်ယောက်လိုလိုတာပေါ့နော်အလို့သွားဖို့တော့အရန်ကိုခက်ခဲတယ်ပေါ့ကျမတို့တွေအဲ့လိုခက်ခဲတွေကြောင့်အလို့တွေနားထားရတာပေါ့နော်ဒီလိုခက်ခဲတွေကြောင့်အရင်ကလည်းတပတ်နားဖူးတယ်တပတ်ပြတ်တက်ရပြီးအခုနားထားတာနှစ်ရက်ရှိပြီပေါ့အလို့သွားဖို့ဆိုတာကတမျိုးကတည်းကအချိန်ကြီးရပဲပေါ့
အခုလိုလုံနာထားရတဲ့အတွက်စာဝတ်နေရေးထိခိုက်မှုတွေရှိတယ်လို့ဆိုပါတယ်။ကျေးရွာအတွင်းလာရောက်ရောင်းချတဲ့ဈေးကားတွေစိုက်ကယ်တွေမလာရောက်ကြတော့တဲ့အတွက်ကျုပ်ဟင်းသာအများဆုံးစားတောက်နေရတယ်လို့ဆိုပါတယ်။မော့ဖြူထွေးတို့ရွာလိုပဲအချို့ရက်ကျေးတွေမှာဆိုရင်အခုချိန်ထိအုပ်ချုပ်ရေးမှုမရှိသေးတဲ့အတွက်ထောက်ခံစာယူလို့မရတဲ့အခက်အခဲတွေနဲ့ကြုံနေရပါတယ်။ဒါကြောင့်မို့အုပ်ချုပ်ရေးမှုရှိတဲ့အခြားကျေးရွာတွေမှာထောက်ခံစာတွားယူနေရတယ်လို့ဆိုကြပါတယ်။အခြားကျေးရွာတွေမှာထောက်ခံစာယူမယ်ဆိုရင်တော့အဲ့ဒီကျေးရွာအတွင်သိရှိသူရှိမှသာထောက်ခံစာလုပ်ပေးတာပါ။ထောက်ခံစာတွားယူရမှာတချို့ကျေးရွာတွေမှာငွေကြေးပေးရတာမရှိပေမဲ့အချို့ရွာတွေကတော့ငွေကြေးပေးရတယ်လို့ပြောဆိုမှုတွေလည်းရှိပါတယ်။လောင်လုံးမြို့နယ်ထဲကအုပ်ချုပ်ရေးမှူးတဦးဆိုရင်ထောက်ခံစာတစ်ဆောင်အတွက်ငွေကျပ်2000နှုန်းတောင်းခံနေတယ်လို့ထောက်ခံစာလုပ်ထားသူတွေရဲ့ပြောဆိုချက်အရသိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှူးအချို့ကတော့ငွေကြေးတောင်းခံတာမျိုးမရှိဘူးလို့ညင်းဆိုကြပါတယ်။တရချောင်းမျိုးပေါ်ကရက်ကွက်အုပ်ချုပ်ရေးမှူးတဦးကတော့ထောက်ခံစာအတွက်ငွေကြေးတောင်းတာမရှိပဲစေတနာလျောက်ပေးခဲ့တာမျိုးပဲရှိတယ်လို့ဆိုပါတယ်
။ကျွန်တော်တော့ငေါ်ပြောပြီးပါအဲ့ဒီမှာတခုတော့ရှိရဲ့စေတနာရှင်ဟာမျိုးထုံးစား
ကျွန်တော်ကတော့တရားမှမမြင်ပါဘူး။ဒါပေမဲ့တခုတော့ရှိရဲ့စေတနာရှိလို့တထောင်လောက်ကိုအတင်းထိုးထည့်ပေးတာမျိုးတော့ရှိတယ်။ပြန်ပေးလိုက်လို့မယူရင်တော့ထားခဲ့လိုက်တာပေါ့နော်။တိတထောက်ခံစာတစ်ချက်ကိုဘယ်လောက်ဆိုပြီးတော့ပြောထားတာမျိုးတော့မရှိပါဘူး။ယူလည်းမယူပါဘူး။
နေဒီသားနေသူတွေနီးတူတဝဲမျိုးပေါ်နေသူတွေလည်းမျိုးပြင်ထွက်ရင်ရက်ကွက်အုပ်ချုပ်ရေးမှူးထောက်ခံစာမပါရင်တွားခွင့်မပြုဘူးလို့ဆိုပါတယ်ဒီလိုအချိန်မျိုးမှာအုပ်ချုပ်ရေးမှူးထောက်ခံစာအပြင်မှတ်ပုံတင်မှာပြရတဲ့ဂိတ်အချို့လည်းရှိတယ်လို့ဆိုကြပါတယ်ရက်ကြီးအုပ်ချုပ်ရေးမှူးထောက်ခံစာရဲ့တက်တန်းကလည်းမျိုးဝင်ဂိတ်တစ်ခုနဲ့တစ်ခုမတူပြန်ပါဘူးအချို့ဂိတ်တွေမှာထောက်ခံစာတစ်ဆောင်ရှိရင်အများတန်းသွားလို့ရပေမဲ့အချို့ဂိတ်တွေကြတော့ထောက်ခံစာတစ်ဆောင်ဟာ9ရက်လောက်ပဲတက်တန်းရှိတယ်လို့ဆိုကြပါတယ်။ဒဝဲထီးခီးလမ်းပေါ်ကဒဝဲမြို့အထွတ်ဘျော်တော်ဝဂိတ်မှာဆိုလဲထောက်ခံစာမပါရင်ပြန်သွားယူခိုင်းနေတယ်လို့ဆိုပါတယ်။အရှိတော်နယ်လို့ခေါ်တဲ့ဒဝဲမြို့အရှိတ်ဘက်မှာနေတဲ့ကိုစိုးထိုက်ကတော့ထောက်ခံစာပါရင်တော့အလွယ်တကူဖြတ်တန်းလို့ရနေတယ်လို့ဆိုပါတယ်
။ဘယ်လိုပြောလဲတော့တပတ်တစ်ခါညူရမယ်လို့ပြောတော့ပါအဲ့ကျွန်တော်တို့ဘာမှလုပ်မရှိဘူးလေအဲ့ဒီလိုမျိုးငွေပေးတာကိစ္စလည်းမရှိဘူး။ဘာလို့လဲအဲ့ဒီဆေးတဲ့ဆိုရင်ပေါ့နော်အဲကိုမပြီးစိုးနေရင်လောလောကူကူဖြားလို့ရတဲ့အဲ့မှာတကူကူမပြီးစိုးရင်မပြီးဖြားဘူး။အဲ့ဒီလိုခင်နေတယ်။ကိုရောပေါ့နော်ဒီထောက်ကမ်းတော့မပွားရင်ပြန်ပေါ်ရေးခိုင်းတယ်ပြန်ပေါ်ရေ
းတဝဲဒေသမှာကြုံနေရတဲ့ဒီလိုအခင်ကျင်းတွေဟာလွတ်လပ်စွာသွာလာခွင့်လူခွင့်ရေးစံချိန်စံညွန်းတွေနဲ့ဖီလာဆန့်ကျင်ဖြစ်နေရလို့မှတ်ချက်ပြုပြောဆိုနေကြပါတယ်။အခုလိုထောက်ခံစာတွေနဲ့သာဖွင့်ပြနေတာကြောင့် COVID-19 အတွက်စစ်ဆေးတာမဖြစ်နိုင်ဘူးလားလို့ဒေသခံတွေကမေးကြည့်ချိန်မှာတော့ COVID-19 အတွက်စစ်ဆေးတာမျိုးမဟုတ်ပဲလုံခြုံရေးအတွက်တည်တက်တင်းကျပ်တာဖြစ်တယ်လို့တညီတညွတ်တည်းပြောပါတယ်။ဂိတ်တွေမှာအဖျားတိုင်းတာမှုမရှိတာဈေးဝင်ထမ်းမပါပဲစစ်သားတွေကြီးပဲစစ်ဆေးနေပြီးဆိုင်ကယ်ရဲ့ဖိနှိပ်ခုံတွေကိုဖွင့်ရှာတာလုံးဝမတင်ကြရင်မေးခွန်းများကြီးမေးတာခန္ဓာကိုယ်ထဲရှာဖွေတာတွေပါလုပ်နေတာတွေဟာ COVID-19 အတွက်ကန့်သတ်တာမျိုးမဟုတ်ဘူးလို့ပြောကြပါတယ်။စစ်ကောင်စီကတော့ဒဝဲကိုဩဂုတ်လ21ရက်နေ့မှာစတေးရဟုံမြို့နယ်အဖြစ်လဲကြီးညာလိုက်ပါတယ်။စိုက်ကက်တက်စီမောင်းနေနေတဲ့ကိုဇော်မိုးကတော့အခုလိုဖြတ်တန်းသွားလာခွင့်ကန့်သတ်တာနဲ့ပတ်သက်ပြီးဘသူ့ကိုမှမတင်ပြရဘူးလို့ဆိုပါတယ
်။ရင်းတော့ပါပန်းရင်းတော့ပါပန်းပြောလို့မျိုးဝင်စစ်စစ်ပဲပေါ့နော်။ဒီလိုက်ဆေးတို့ဒီဝိုင်းတို့
ဆက်ဆိုင်အောင်တော့ပြပြချင်တာရှိတယ်ရေနဲ့ပတ်သက်ရင်ရေမောင်းနေစင်တို့ဆိုင်ကယ်နဲ့ဆေးတို့ပြပြီးသွားမှပြုဖို့အခုလောလောဆယ်မှာတော့ဘသူ့ကိုမတင်ပြလို့လည်းမရသေးဘူးဆီရောက်တဲ့သူတွေကိုတင်ပြမှပဲရနိုင်မယ်လေအားလုံးကစမိနေပဲလုပ်နေကြတော့တိုက်မှုလိုမျိုးပေါ့အခုကအုပ်စုဖွဲ့ပြီးတင်ပြမယ်ဆိုရင်တောင်ဆန္ဒပြရဲဆိုပြီးဖားခံရနိုင်တဲ့အနေအထားရှိတယ်လေခက်ခဲကတော့သူတို့သိလိမ့်မယ်ပြောတဲ့သူလည်းပြောနေချာတာပါပဲ။ဒေဝနိုင်ငံတော်ကိုသွားဖို့လိုမျိုးသွားနေရတယ်ဆိုပြီ
းတာနာတိမ်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်ဝန်ကဖိအားပေးပြောဆိုနေတာတွေလည်းရှိနေတာပါ။လောင်းလုံးဒေသခံတဦးဖြစ်တဲ့ဒေါ်စန်းမြင့်ကတော့အခုလိုမျိုးလွတ်လပ်စွာရွှေလျားသွားလာခွင့်ကိုကတ်တက်ခံနေရတာဟာမလုံခြုံမှုတွေကိုခံစားရစေတယ်လို့ဆိုပါတယ်
။ခွင့်ရေးဟိုဆိုရှယ်နက်ဝတ်လို့ခံစားနေရတာပေါ့နော်။
ခွင့်ရေးတွေဆုံးရှုံးနေတယ်လို့ခံစားနေရတာပေါ့နော်အစတုန်းကဆိုရင်ဟိုခွင့်ရေးဒီခွင့်ရေးရတယ်နောက်ပြီးသွားလို့လာလို့ရတာအဆင်ပြေတယ်အေးချင်းလည်းလုံးကြုံခံစားအခုကတော့မလုံးကြုံတယ်လို့ပဲသူတို့မြင်တာနဲ့ကြောက်နေရတာလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအံဖွဲ့သားတွေကညွှန်လင်းပါတယ်။ဒိုးအံအတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်နဲ့တနင်္ဂနွေနေ့နဲ့6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသုရှင်တွေကပတ်မို့ကူညီထားပြီး Frontier မြန်မာနဲ့ Foundation Neuron Zero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ကြည့်တဲ့အတွက်ဆေးစွန်းကြပါရှင့်။
မြန်မာနိုင်ငံအတွင်းလူခွေရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ View American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့စနေညစကားဝိုင်းအစီအစဉ်လဲကြပါပြီရှင်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွေရေးချိုးဖောက်မှုတွေအားလုံးကို ICC နိုင်ငံတကာတရားရုံးကတရားစီရင်နိုင်မဲ့လမ်းကြောင်းရှိနေတယ်လို့မျှော်လင့်ရတဲ့အကြောင်းကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။ဦးအောင်မျိုးမင်းကိုတော့အမတ်အင်ဂျင်နီယာဆက်သွယ်ညွှန်ပြထားပါတယ်ရှင်
။မင်္ဂလာပါဦးအောင်မျိုးမင်
း။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ ICC နိုင်ငံတကာဒီရာဇဝတ်ခုံရုံးမှာမြန်မာနိုင်ငံမှာ2002ခုနှစ်နောက်ပိုင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့ဒီရာဇဝတ်မှုတွေနဲ့ပတ်သက်လို့တရားစီရင်ပိုင်ခွင့် ICC အနေနဲ့စီရင်ခွင့်ကိုသဘောတူကြောင်းပေါ့နော်ဒီ ICC ကိုတင်သွင်းထားတယ်ပေါ့ဆိုတော့အဲ့တော့ ICC ဘက်ကကောဒီလိုတင်သွင်းချက်ကိုဘယ်လိုတုံ့ပြန်ထားတယ်လဲ NUG အနေနဲ့ကကော ICC ကိုဒီလိုတင်သွင်းပိုင်ခွင့်ရောရှိလားရှင့်ဒီလိုတင်ပြပိုင်ခွင့်ရောရှိလားရှင
့်ဟုတ်ကဲ့ပထမအဦးဆုံးကျွန်တော်တင်သွင်းတဲ့စာလေးအကြောင်းရှင်းပြပါရစေဒီစာအုပ်တော့ကျွန်တော်တို့ရဲ့ကျွန်တော်တို့ဒီဒုတိယသမ္မတကြီးပေါ့နော်သူကနေလက်မှတ်ထိုးပြီးတော့ဇူလိုင်လ18ရက်နေ့မှာပြင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒါကတော့ ICC ရဲ့ဟိုလုံထုံးလုံကြီးကျွန်တော်တို့ဒီအပိုက်စနစ်မပုံမကွဲကျွန်တော်300လုတ်ပိုင်ခွင့်တစ်ခုဖြစ်ပါတယ်။နိုင်ငံက ICC ကိုကျွန်တော်တို့လက်မှတ်ထိုးဖို့အတွက်လှုပ်ဆောင်ရတဲ့ရောမစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်သေးတဲ့တိုင်အောင်အဲ့ဒီနိုင်ငံကနေသူ့တိုင်းပြည်အတွင်းမှာရှိနေတဲ့ ICC ကသတ်မှတ်ထားတဲ့ရာဇဝတ်မှု3မျိုးကိုချိုးဖောက်တဲ့သူကိုကိစ္စတွေကိုကျွန်တော်တို့စုံစမ်းစစ်ဆေးဖို့နောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့ကြားနာဖို့နောက်တစ်ခါအမှုတွေကိုကျွန်တော်ဆွဲဆိုဖို့ဒါနဲ့ပတ်သက်ပြီးတော့တရားရုံးလုံထုံးလုံကြီးတိုင်းလှုပ်ဆောင်မှုအတွက်အစိုးရကနေဒါကိုဖိတ်ကြားတယ်ဆိုလို့ရှိရင်လုတ်ပိုင်နိုင်ခွင့်ရှိပါတယ်အဲ့ဒီအချက်ကိုအသုံးပြုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်ခဲ့တဲ့ရာဇဝတ်မှုတွေအပြင် ICC နဲ့သက်ဆိုင်တဲ့ဟိုလူမျိုးတုံ့သက်ဖြတ်မှုတွေဒီလူသားချင်းလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ပြစ်မှုတွေစစ်ပွဲဆိုင်ရာရာဇဝတ်မှုတွေအားလုံးကို2002ခုနှစ်ဇူလိုင်လ10ရက်နေ့နောက်ပိုင်းမှာဖြစ်ခဲ့တဲ့အရာအားလုံးကိုလာရောက်ပြီးတော့စုံစမ်းစစ်ဆေးပြီးလှုပ်ဆောင်မှုအတွက်ကျွန်တော်တို့ကဟိုလက်တွဲလှုပ်ဆောင်မှုအတွက်အကြောင်းကြားတဲ့စာဖြစ်ပါတယ်အဲ့တော့ဒီစာကိုကျွန်တော်ပေးပို့ထားတယ်ပေးပို့ထားခြင်းက NUG အစိုးရအနေနဲ့ဒီကျူးလွန်ခဲ့တဲ့သူတွေနဲ့ပတ်သက်ပြီးတော့တာဝန်မှုတာဝန်ခံမှုရဲ့ကျူးလွန်ခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုပေါ်ဆောင်မှုအတွက်ကြိုးစားတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အခုချိန်ထိ ICC ကတော့ကျွန်တော်တို့ကိုဘာမှတုံ့ပြန်မှုမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ဆောင်မလဲ၊ဘယ်လိုမျိုးကင်တွယ်မလဲ၊ဘယ်လိုအကြောင်းကြားမလဲဆိုတဲ့ပုံစံမျိုးဆွေးနွေးနေရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ။
တဖက်မှာလည်း NUG အနေထားရကြည့်မယ်ဆိုလို့ရှိရင်ဒီတရားဝင်အစိုးရပုံစံမျိုးပေါ့နော်နိုင်ငံတကာကလည်းအတိအမှတ်ပြုထားတဲ့အနေထားကလည်းမရောက်သေးတဲ့အခါကျတော့ဒီလိုမျိုး ICC မှာလည်းအစိုးရတရားအနေနဲ့ပေါ့နော်တင်သွင်းထားတယ်ဆိုတဲ့ပုံစံမျိုးလည်းဖြစ်နေတော့အဲ့တော့ဟို NUG အနေနဲ့ရင်ဆိုင်ရနိုင်တဲ့အခက်အခဲစိန်ခေါ်မှုတွေရောဘာတွေရှိနေရှင
်ပထမအဦးဆုံးကတော့ဒီစာကိုကျွန်တော်တင်လိုက်တဲ့အတိုင်းเนาะအစိုးရတရားအနေနဲ့ဟိုအတိအမှတ်ပြပြလက်ခံမလားဆိုရဲပုံစံမျိုးကျွန်တော်တို့ဒါကတော့အခုကြုံတွေ့နေရတယ်လို့ပေါ့နော်ဘသူကကိုစားပြပြလှုပ်ဆောင်မှလဲဆိုရဲအချက်နဲ့ပတ်သက်ပြီးတော့ဟိုဖြတ်ကျော်စရာဖြတ်တန်းစရာရှိပါလိမ့်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟာအဲ့ဒီမှာဟိုဒီအချက်တွေကိုဒါတကယ်တမ်းလာရောက်စုံစမ်းမယ်ဆိုလို့ရှိရင်တော့သူတို့လာရောက်စုံစမ်းမှုအတွက်ဟိုဒီဟာဒေတာတွေအားလုံးကိုလုံးလုံးချင်းချင်းသွားနိုင်မှုတကယ်ကိုကြုံတွေ့ရတဲ့သူတွေကိုယ်တိုင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုအမှန်တိုင်းရေရွဝင်ဖွင့်ပြောနိုင်မှုအတွက်ကျွန်တော်စီစဉ်ပေးနိုင်မလားဒါတော့စိန်ခေါ်မှုနှစ်ခုဖြစ်ပါတယ်ဒ ဒါပေမဲ့ကျွန်တော်တို့ကတကယ်လို့များဒီတင်ပြချက်နဲ့ပတ်သက်လို့ ICC ရောမစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကမှဆွေးနွေးမယ်ဆိုရင်တော့နိုင်ငံတွေပေါ်မှာအများကြီးကျွန်တော်တက်ရောက်ပါလိမ့်မယ်အဲ့တော့လက်မှတ်ထိုးထားတဲ့နိုင်ငံတွေကိုယ်တိုင်ကတရားမျှတမှုနဲ့ခုနပြောတဲ့ဒီအပြစ်ကနေကျင်းလွတ်နေတဲ့ကိစ္စကိုလက်မခံလို့နိုင်ငံတကာရာဇဝတ်မှုဆိုင်ရာယန္တရားကိုလေးစားပါမယ်ဆိုလက်ခံထားတဲ့နိုင်ငံတွေဖြစ်ပါတယ်အဲ့ဒီနိုင်ငံတွေမှာဗီတိုသုံးဝင်အာဏာမရှိပါဘူးအထူးဖြင့်ကျွန်တော်တို့ကိုကုလသမဂ္ဂမှာဗီတိုအာဏာသုံးပြီးတော့ NUG နဲ့ပတ်သက်ပြီးတော့တရားဒီစစ်ကောင်စီနဲ့ပတ်သက်ပြီးတော့အရေးယူဖို့အတွက်အမြင်နဲ့အကာအကွယ်ပေးနေတရုတ်တို့ရုရှားတို့နောက်တကဘလာရုစ်တို့နိုင်ငံမျိုးတွေကအဲ့ဒီမှာထပ်မံမထိုးထားပါဘူးခင်ဗျအဲ့တော့သူတို့မှာဝင်ပြီးတော့ဗီဒိုအာနာသုံးလို့လည်းမရဘူးစိုက်ချင်လို့လည်းမရဘူးအဲ့တော့လက်မှတ်ထိုးထားတဲ့နိုင်ငံတွေကြားရသဘောတူမယ်ဒါနဲ့ပတ်သက်ပြီးလက်ခံမယ်ဆိုရင်တော့ဖြစ်နိုင်တဲ့အနေအထားမျိုးရှိပါတယ်နောက်ထပ်တစ်ခုကတော့ခုနကကျွန်တော်ပြောထားသလိုပေါ့စိန်ခေါ်မှုကတော့တကယ်လို့လာရောက်စုံစမ်းမယ်ဆိုရင်တကယ်ဖြစ်ပွားတဲ့ဒေတာတွေရခိုင်ဒေတာတွေဘူတီတောင်မောင်းတော်လိုနေရာမျိုးတွေအဲ့နေရာကြီးသွားနိုင်မလားဒါကတော့ကျွန်တော်တို့အခုချိန်ထိမပြောနိုင်သေးဘူးဒါပေမဲ့အဲ့ဒီဒေတာတွေမှာလူခွေရေးချိုးဖောက်ခံရလို့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကလူမျိုးတုံးတက်ဖြတ်မှုလို့ဆွတ်ဆွဲထားတဲ့ရာဇဝတ်မှုတွေကျုလွန်ခံရတဲ့သူတွေကအခုလက်ရှိမှာကျွန်တော်တို့မြန်မာပြည်ထဲမှာလည်းရှိတဲ့သူတွေရှိတယ်လို့ကျွန်တော်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့သူတွေရှိတယ်သူတို့ကတစ်ဆင့်ဒီချက်တွေစုံစမ်းစစ်ဆေးလို့ရနိုင်တဲ့အရာမျိုးရှိပါတယ်စိန်ခေါ်မှုတွေလည်းရှိတယ်လို့ဒီစိန်ခေါ်မှုတွေကိုကြော်လွားနေတဲ့နီလန်းတွေလည်းရှိတာအများကြီးရှိတယ်ဆိုတာပြောချင်ပါတယ်ဗျာ
အဲ့တော့ဒီ2000ခုနှစ်နောက်ပိုင်းဒီမြန်မာနိုင်ငံမှာနိုင်ငံတကာဥပဒေချိုးဖောက်မှုဒီရာဇဝတ်မှုတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ရင်အခု2000ခုနှစ်နောက်ပိုင်းကစမယ်ဆိုလို့ရှိရင်အခုဒီမကြသေးခင်ဒီ February လကပဲဆရာနာသိမ့်ပြီးတော့ဟိုမြန်မာနိုင်ငံမှာလေဒီဆရာနာသိမ့်တဲ့အတွက်ပေါ့နော်ဒီလူတွေအစုလိုက်ကြုံလိုက်ဟိုဖိနှိပ်ခံရတာတွေနောက်ပြီးတော့ဟိုသိမ့်ဆုံးတာတွေတော့ရှိခဲ့ရတယ်ဆိုတော့အခါကျတော့အဲ့ဒီဟာတွေရောတခါတည်းအခု NUG ကဒီလို2000ခုနှစ်နောက်ပိုင်းနိုင်ငံတကာဥပဒေချိုးဖောက်မှုကြီးဆိုတဲ့အပိုင်းမှာရောဘလို့ပုံစံမျိုးနဲ့ ICC ကိုတင်ပြထားပါလဲရှင်
အဲ့တော့ကျွန်တော်တို့ကသူတို့ကိုစုံစမ်းစစ်ဆေးခွင့်ဒါကိုကင်တွယ်ဆောင်ရွက်ခွင့်ဆိုတဲ့ချက်ကိုအစောဆုံးသတ်မှတ်နိုင်တဲ့2002ခုနှစ်ဇူလိုင်လ၁ရက်နေ့ကကျွန်တော်တို့တောင်းဆိုထားပါတယ်အဲ့တော့အဲ့ဒီနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အဓိကရာဇဝတ်မှု၃ခုစလုံးနဲ့တက်ဆိုင်တဲ့ချက်တွေကိုစုံစမ်းပိုင်ခွင့်ရှိတယ်စစ်ဆေးပိုင်ခွင့်ရှိတယ်ပြီးလို့ရှိရင်တရားစီရင်ရေးရကြားနာခွင့်အပြစ်ပေးခွင့်အဲ့ဒါမျိုးတွေကျွန်တော်ပေးထားပြတာဖြစ်ပါတယ်အဲ့တော့အခုကိစ္စမှာကျွန်တော်ရိုဟင်ညာလို့ပြောပေမဲ့ရိုဟင်ညာတွေမှာဖြစ်ပေါ်ကကျူးလွန်ခဲ့တယ်ဆိုရဲလူသားမျိုးတွေလူမျိုးတုံ့တက်ဖြတ်မှုကြီးအစတိုင်းမဒေသတခြားလုံးမှာဖြစ်ခဲ့တဲ့ကရင်ကချင်းချင်းနောက်တကကျွန်တော်တို့မော်ဒီရှမ်းနောက်တကကရင်ဒီဒေသတွေမှာဖြစ်ခဲ့တဲ့စစ်ပွဲဆိုင်ရာကြာဆုံးမှုတွေဒါတွေအများကြီးရှိပါတယ်အဲ့ဒါလည်းကျုံးဝင်ပါလိမ့်မယ်နောက်တစ်ခုကတော့အခုအာနာသိမ့်ပြီးနောက်ပိုင်းမှာအပြစ်မဲ့တဲ့ဒီသူတွေကိုတော့မတန်မဆအင်အားတွေတုံးပြီးတော့တတ်ဖြတ်တာတွေအခုချိန်မှာကျွန်တော်တို့ကဏီတို့မင်းချင်းတို့ရင်းမာပြည်တို့မှာဖြစ်ခဲ့တဲ့ရွာသားတွေအကုန်လုံးကိုဖျက်ဆီးပြီးရွာတွေကိုဖျက်ဆီးပြီးတော့အစုလိုက်ကြုံလိုက်တတ်ဖြတ်တာတွေအကုန်လုံးကျုံးဝင်ပါပါအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ခုနကပြောသလိုပေါ့နော်ဟိုပြီးခဲ့တဲ့ဟိုးရင်တော့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုစုံစမ်းမှုအတွက်တို့လှုပ်ဆောင်နိုင်သလိုလက်ရှိမှာဖြစ်ပေါ်နေတဲ့အဖြစ်အပျက်ကိုတို့သိအောင်ကျွန်တော်တို့နေဒီຫນွေဥတော်လန်ရေးအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ခဲ့တဲ့ဆန္ဒပြတဲ့လူမှတတ်ဖြတ်တာတွေထောင်ထဲမှာနှိမ့်ဆက်ခံလို့တေဆုံးတာတွေနောက်တခါမြို့တွေပေါ်တွေမကတော့ဘဲနဲ့ကျေးလက်ဒေသတွေမှာအစီနော်အင်အားတွေအလုံးချင်းသုံးပြီးတော့တတ်ဖြတ်မှုတွေဖျက်ဆီးမှုတွေနောက်တခါကျွန်တော်တို့အဲ့ဒါတွေကြောင့်မလို့စစ်ပွဲတွေဖြစ်ပွားပြီးတော့တင်းရှောင်နေရတဲ့ ITB ကိစ္စတွေအဲ့ဒီကိစ္စတွေအားလုံးကိုကျွန်တော်တင်ချပြင်ဆင်ထားပါတယ်အဲ့တော့ကျွန်တော်ရထားတဲ့ချက်တွေကတကယ်လို့များ ICC ကဒီကိစ္စကြီးစုံစမ်းမယ်ဆိုရင်အလွယ်တကူအထောက်အထားတပ်တွေခိုင်ခိုင်လုံလုံနဲ့ပေးပို့နိုင်တဲ့တပ်တွေအထောက်အထားများသမိုင်းအချက်လက်များဖြစ်အောင်လှုပ်ဆောင်ထားပါပြီဗျာ
ဟုတ်ကဲ့အခုလို့ဒီ NUG ဘက်ကအရင်အရတားအစိုးရနဲ့နှိုင်းရှင်ပေါ့နော်ဒီလိုပြောင်းလဲရပ်တည်လာတဲ့အနေအထားမှာဒီ Rohingya ဘက်ကရော NUG ပေါ်ပေါ့နော်ဘယ်လောက်ထိယုံကြည်မှုရှိနိုင်မလဲရှင
်ကျွန်တော်တို့မှာတစ်ဖက်နဲ့တစ်ဖက်ဟိုတန်တရားရှိစရာတွေစိတ်မချစရာတွေကအစဉ်လိုက်တိုင်းဖြစ်ခဲ့ပါတယ်အရင်တည်းကကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ Rohingya ပြည်သူတွေကိုမှ Rohingya လို့မခေါ်နိုင်ခဲ့တဲ့ကိစ္စဒီလိုမျိုးဖြစ်တဲ့ခဲ့တဲ့ဆိုတဲ့အကြောင်းအရာကိုမှဟိုထုတ်ဖော်ပြီးမပြောရတဲ့ကိစ္စကြောင့်ရိုဟင်ဂျာတွေဘက်ကလည်းကျွန်တော်တို့မှာတန်တရားကျွန်တော်တို့ဘက်မှာတန်တရားဆိုရင်ရှိနေတော့မှာဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီကိစ္စတစ်ခုကဟန်ပြမဟုတ်ဘဲနဲ့ရိုဟင်ဂျာတွေမကဘူးတိုင်းရင်းသား ဒီအများကြီးပေါ်မှာလည်းဒီလိုချုပ်ဖောက်မှုတွေဖြစ်နေလူသားတွေအားလုံးတွေဒီလိုမျိုးအမှန်တရားကိုဖော်ဆောင်မယ်ဆိုတာကိုကျွန်တော်လုပ်ငန်းတွေတစ်ဖြည်းဖြည်းချင်းနဲ့တက်တည်ပြလာပါတယ်ပထမဆုံးအတိအမှတ်ပြမှုတွေကျွန်တော်ရှိလာတယ်အခုဆိုလို့ရှိရင်ကျွန်တော်ရိုဟင်ညာနဲ့ပတ်သက်တဲ့မူဝါဒဘယ်လိုရက်တည်လဲဆိုတာဖြစ်လာတယ်တစ်ချိန်တည်းမှာဒီနေ့ဆိုလို့ရှိရင်ရိုဟင်ညာတွေလေးနှစ်ဒီလိုမျိုးအမြောက်များသိဆုံးခဲ့တဲ့လေးနှစ်ပြည့်အဲ့ဒီမှာလဲ NUG ရဲ့ဟိုရက်တည်ချက်နော်ရိုဟင်ညာတွေပေါ်မှာဟိုနားလေခံစားရတဲ့ဆိုရင်ရက်တည်ချက်လည်းကျွန်တော်ထုတ်လာတယ်ကျွန်တော်တို့ဝင်းကြီးဌာနအနေနဲ့ဆိုဒီကနေ့ပဲရိုဟင်ညာတွေနဲ့เนาะတွေ့ဆုံတဲ့အပွဲမှာဒီလိုဖြစ်ဖြစ်ခဲ့တဲ့ပုံမှာလုံးဝစိတ်မကောင်းဖြစ်တဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ကျူးလွန်တာမဟုတ်ပေမဲ့ဒီဝင်းကြီးတယောက်အနေနဲ့ဒါကိုကျွန်တော်တာဝန်ရှိရဆိုပြီးတော့เนาะခံစားမိတဲ့အကြောင်းတောင်းပန်တဲ့ဟာတွေလှုပ်လာတယ်ဒါသလို့ကျွန်တော်တဖြည်းလုံးရင်ကင်ရင်နဲ့စိတ်ရင်းစေတနာမှပူတည်လာမှာပါအဲ့တော့ထိုင်ပြီးတော့တန်တရားနဲ့ကြည်တာမဟုတ်ပဲနဲ့လုံဆောင်မှုတိုင်းလုံဆောင်မှုကတန်တရားပြအောင်လုံဆောင်တဲ့ပုံစံမျိုးဖြစ်အောင်ကြိုးစားနေရတယ်။တစ်ချိန်တည်းမှာဒီလိုမျိုးတန်တရားနဲ့ကြည့်နေတဲ့သူတွေကိုယ်တိုင်ကိုလည်းကျွန်တော်လည်းတန်တရားနဲ့မကြည့်ဘဲနဲ့လက်တွဲပူးပေါင်းပါဝင်မှုတွေလည်းကျွန်တော်တို့လက်ကမ်းကြိုဆိုပြီးတော့လှုပ်လာခြင်းကတန်တရားကိုတဖြည်းဖြည်းပျောက်ကူအတွက်အစဉ်လာနေလုပ်ငန်းတွေဖြစ်လာပါပြီ
။အင်္ဂါနေ့ကပဲစစ်ကောင်စီကနေပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာရာဇဝတ်ကြီးပုံမှန်317မှာသူတို့ပြင်ဆင်ဖြည့်ဆွတ်တယ်ပေါ့လေဒါသူတို့အနေနဲ့လူမျိုးတုံးတက်ဖြတ်မှုကိုပို့ပြီးအကာအကွယ်တွေပေးနိုင်ဖို့ဆိုပြီးတော့အချက်လက်တွေအသေးစိတ်တွေထပ်ပြီးတော့သူတို့ဖြည့်ဆွတ်တာတွေရှိပါတယ်ဆိုတော့ဒီပေါ်မှာရောဥအောင်မျိုးမင်းတို့အနေနဲ့ရောဘယ်လိုသုံးသပ်လဲရှင်
အဲ့တော့ဒီဟာတစ်ခုကနည်းနည်းတော့ထူးဆန်းတာပေါ့နော်သူတို့ဘယ်လိုမျိုးရည်ရွယ်ချက်အမှန်နဲ့လုပ်လဲတော့မသိအဲ့တော့အဲ့ဒီတိုင်းကျွန်တော်တို့တစ်ဖက်ကကြည့်နိုင်တာတော့ဟိုကိုကိုကူပြောင်းမဖို့ဖြစ်နေကိုကိုကူအကာအကွယ်ယူဖို့လှုပ်ဆောင်တဲ့ပုံစံမျိုးဖြစ်နိုင်နေဆိုတဲ့အခြေအနေမျိုးတော့ကျွန်တော်စဉ်းစားမိပါတယ်။တကယ်လို့များသူတို့ဘက်ကဒါတွေနဲ့ပတ်သက်စုံစမ်းစစ်ဆေးမှုရှိလာရင်တော့ငါတို့ကမကျူးလွန်ပါဘူး။ဒါကြောင့်မို့ငါတို့ဥပဒေတော်မှပြောင်းပြီးတော့ကာကွယ်ပေးပါတယ်။ငါတို့သာလူခွေကာကွယ်ဆောင်ရှောက်တဲ့သူဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကိုလှုပ်ဆောင်မလား။ဒါမှမဟုတ်လို့ရှိရင်တော့ဘသူတွေကတော့လူဒီလိုမျိုးကိစ္စတွေကျွန်တော်စိုက်ပြီးကျူးလွန်နေမှာပါပါတယ်။သူတို့ကတော့ပြည်တွင်းတရားဥပဒေရအရေးယူပါမယ်ဆိုပြီးတော့များတစ်ဖက်လည်းနဲ့လှုပ်ဆောင်မလား။တွေးစရာတော့အများကြီးရှိတာပေါ့နော်။ဒါပေမဲ့ဘလောက်ထိပဲဥပဒေပြောင်းပြောင်းသူတို့မှဥပဒေကိုပြောင်းပိုင်ခွင့်ရှိတော့အစိုးရမဟုတ်ဘူးဆိုတာကိုသဘောပေါက်သိချင်ပါတယ်။လှုပ်ထုံးလုံနည်းရာပြောင်းပိုင်ခွင့်မရှိဘဲနဲ့သူတို့လှုပ်ချင်တယ်လို့လှုပ်တဲ့အရာမျိုးဖြစ်တယ်။နောက်တစ်ခုကဘလောက်ထိပဲဒီဥပဒေပြောင်းပြီးတော့ genocide တွေမဖြစ်အောင်ငါတို့လုပ်ပါတယ် genocide ကျူးလွန်တဲ့သူတွေကိုငါတို့ကဟိုအပြစ်ပေးပါတယ်လို့ပြောပြောကျူးလွန်တဲ့သူကဘယ်သူလဲဆိုတာမြန်မာပြည်တစ်ပြည်လုံးရောတစ်ကမ္ဘာလုံးရောသိရှိပြီးသားပါ။အဲတော့ဘလောက်ထိပဲဒီလိုမျိုးပုံစံမျိုးနဲ့ကာကွယ်ယူပေမဲ့တကယ်ကျူးလွန်တဲ့သူကဘယ်သူလဲဘလိုမျိုးပုံစံနဲ့ကျူးလွန်ခဲ့လဲဆိုရယ်တက်တဲ့အထောက်အထားတွေရောအခုလိုပြောင်းလဲမှုရသူတို့ဒါကိုရှောင်ရှားနိုင်မှာမဟုတ်ပါဘူးဆိုတာသိကြပါလေဗျ။ဟု
တ်ကဲ့အခုလိုပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံမှာဒီမြန်မာစစ်တပ်တင်မဟုတ်ဘူးပေါ့နော်တိုင်းဒေသလက်နက်ကိုင်တွေအဖွဲ့ဘက်ကလည်းသူတို့ကပြန်ပြီးတော့တိုက်ခိုက်ရတဲ့အတွက်အဲသူတို့မှာလေဥပဒေချိုးဖောက်မှုတွေရှိခဲ့တဲ့အပိုင်းပေါ့လေအဲ့ဒီမှာမကြသေးခင်သတင်းပတ်တွေတဲ့ကပဲ KNU ပေါ့လေအဲ့ဒီဘက်ကနေပြီးတော့သူတို့ဒီ KNP နယ်ဘက်မှာလူ25ယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စမှာအဲ့ဒါသူတို့ထုတ်ဖော်ပြီးတော့ပေါ့နော်ဒီကိစ္စကိုသူတို့စုံစမ်းမယ်နောက်နိုင်ငံတကာဥပဒေနဲ့အညီသူတို့ဒီအရေးယူဆောင်ရွက်တာတွေကိုလည်းလက်ခံမယ်ဆိုပြီးတော့ဟိုကြီးညာလိုက်တာလည်းရှိပါတယ်ဆိုတော့ဒီလိုအပိုင်းမှာဒါကဒီ KNU ဘက်ကပေါ့နော် KNDO ဆိုတဲ့တက်ကနေပြီးတော့လူ25ယောက်ကိုတက်ခဲ့တဲ့ကိစ္စဟာစစ်ရာဇဝတ်မှုကျူးလွန်တယ်ဆိုပြီးတော့လေ45 rights ကလည်းညင်ညာချက်ထုတ်ပြန်ထားတာရှိတယ်ဒါပေမဲ့လည်းတစ်ဖက်မှာနိုင်ငံတကာဥပဒေနဲ့ပူးပေါင်းဆောင်ရွက်မယ်အဲတရားရုံးအနေနဲ့လည်းပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ပုံမှာလည်းကြိုးဆိုတယ်ဆိုတော့ဒီလိုမျိုးအနေအထားမျိုးကိုရောဥအောင်မျိုးမင်းဘယ်လိုသုံးသပ်ပါလဲရှင
်တရားတော့သက်ဆိုင်ရာအဖွဲ့အစည်းကအမှန်တရားအတွက်ယက်တည်တဲ့မှန်ကန်တဲ့လုပ်ရလို့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဖြစ်လာတဲ့အရာကိုကျွန်တော်တို့ဘယ်တော့မှဝေမခံနိုင်တဲ့ပြဿနာတွေကအခုချိန်ထိတက်နေဆုံးပါကျွန်တော်တို့မြန်မာနိုင်ငံမှာလည်းတက်မတော်ကကြီးလွန်တာတွေရှိရဲအဲ့ဒီကိစ္စတွေကိုမရှိပါဘူးဆိုတော့စင်ကြင်နဲ့လှုပ်ဆောင်နေတယ်တစ်ချိန်တည်းမှာလည်းအစိုးရကလည်းဒါတွေမဟုတ်ပါဘူးဆိုပြီးတော့ကာကွယ်တဲ့အခြေအနေကြောင့်အခုတက်တိကျွန်တော်တို့ဒီပြဿနာတွေကိုရှင်းလင်းနေတာဖြစ်ပါတယ်အဲ့တော့ခုနလိုမျိုး KNDO ကနေကြီးလွန်ခဲ့တဲ့ဒီဖြစ်ရပ်တစ်ခုကိုဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေတာလည်းတွေ့ရတယ်ဒါကဒါနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဥပဒေအရလည်းသူတို့စီရင်မှမယ်လို့ပြောတဲ့ဟာလည်းဒါကြိုးစိုးသိနေတာမှာအမှန်ကိုအမှန်ဝန်ခံရေးတယ်အမှားတစ်ခုကျူးလွန်တဲ့ခါမှာလည်းပြန်ပြီးတော့ဒါကိုအရေးယူနိုင်တဲ့လုပ်ငန်းစဉ်ထူထောင်နိုင်ခြင်းအားကောင်းတဲ့အချက်ဖြစ်ပါတယ်အဲ့တော့ဒါမျိုးကိစ္စတွေကိုကျွန်တော်တို့ကြိုးစိုးပါတယ်ခင်ဗျဒီနေရာမှာကျွန်တော်တို့ပြောဖို့ကိစ္စတစ်ခုကတော့ဟိုရာဇဝတ်မှုနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဟာက တကယ်လို့ဒါကိုတိုင်းပြည်မှာတိကျခိုင်လုံတဲ့တရားစီရင်စနစ်နဲ့ခိုင်မာတဲ့အပြစ်သေးအရေးယူမှုရှိတယ်ဒါကသူ့နိုင်ငံတွင်းမှာကိုဖြေရှင်းလို့ရပါတယ်နော်တကယ်လို့ခုနကတုန်းကကိစ္စတစ်ခုကဟိုအပြစ်ရှိတဲ့သူကကျူးလွန်ရင်သားနဲ့အပြစ်ကကင်းလွတ်နေရင်တော့ကျန်တဲ့နိုင်ငံတကာအရကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်နေရရှိပါတယ်အခုတော့ KNU ကတပတ်သူစီစဉ်မယ်သူ့ရဲ့လုံနိုင်တဲ့ကိစ္စနဲ့လှုပ်ဆောင်မယ်ဒီကိစ္စတစ်ခုကထိုက်တင့်တဲ့အပြစ်ပေးရေးယူမှုရှိလာလို့ရှိရင်နိုင်ငံတကာကိုကျွန်တော်တင်စရာမလိုပါဘူးကျွန်တော်တို့ဘာကြောင့်မြန်မာနိုင်ငံအကြောင်းအရာကိုနိုင်ငံတကာကိုတင်နေလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာရှိသမျှဥပဒေမှန်သမျှအရင်တော့ရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအစတတ်မတော်စစ်တပ်ကကျူးလွန်ရင်အရေးမယူနိုင်အောင်ကာကွယ်ပေးနေတဲ့ဥပဒေရှိရဲ့တစ်ချိန်တည်းမှာကျူးလွန်နေတဲ့သူကိုအရေးယူမယ်ဆိုလို့ရှိရင်လည်းဥပဒေရဲ့အထက်မှာဘယ်သူမှမရှိလို့ပြောထားသည့်တိုင်အောင်စစ်တပ်ကကျူးလွန်နေအထူးဖြင့်တော်ဝင်ရှိစစ်ကောင်းဆောင်ကြီးများကျူးလွန်ရင်ဘသူမှဒါကိုအရေးမယူနိုင်တဲ့ culture of impunity အဖြစ်ကကျူးလွန်နေတဲ့သူတွေအဖြစ်ကနေကင်းလွတ်နေတဲ့ရင်းချင်းမှုရတည်ရှိနေလို့နိုင်ငံတကာကကျွန်တော်တို့တင်ပြပြီးတော့ချိန်ဆက်လှုပ်ဆောင်နေရတာဖြစ်တယ်ဆိုတာရှင်းပြချင်ပါတယ
် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့ဖြစ်ပါတယ်အခုလို့ VOE မြန်မာပိုင်းကိုအချိန်ပေးဖြေကြားပေးတဲ့အတွက်ဦးအောင်မျိုးမင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုနိုင်ငံတကာတရားရုံး ICC မှာတရားစီရင်နိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မိ мян ခဲ့တာဖြစ်ပါရဲ့ရှင်။စနေနေ့ည VOA မြန်မာဘာသာစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာအမေရိကန်နဲ့ကမ္ဘာ့ကျွမ်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်စုစည်းတင်ပြပေးနေပါတယ်ရှင်။ရုပ်သံတွေနဲ့ပါဖြစ်ဆက်တင်ဆက်ပေးနေတဲ့ Smart Radio Radio Season တွေကိုတော့ VOA website စာမျက်နှာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါတယ်။အခုကတော့စနေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံရဲ့အားရဲ့အဆုံးရအုပ်စုတစ်ခုကိုပြင်မှတ်ထားပြီးတော့ American စစ်တပ်ကအဝေးထိန် drone ယာဉ်နဲ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ကဘိုးလေစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့ယုံကြည်ရတဲ့လူတယောက်သိဆုံးခဲ့ပါတယ်။ဂျာနာဘင်းနစ်ကကဘိုးလေစိတ်ဘုံခွဲတိုက်ခိုက်မှုမှာသူပါဝင်ပတ်သက်မှုရှိသလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။လေစိတ်တိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲအမေရိကန်စစ်တပ်ကအဝေးထိန် drone ယာဉ်နဲ့လေကြောင်းကနေတိုက်ခိုက်ခဲ့တာပါ။လုံခြုံရေးချိန်ချမှုတွေရှိနေတဲ့အတွက်လေစိတ်ဝင်ပေါက်၄ခုအနီးရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကနေချက်ချင်းထွက်ခွာသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနကအင်တာနက်ဆက်မျက်နှာမှာတင်ထားတဲ့အမေရိကန်တိုင်းရင်းရဲ့ကြေညာချက်ချမှာတိုက်တွန်းထားပါတယ်တရုတ်နဲ့တိုင်ဝမ်ကြားရေပြင်းမှာအမေရိကန်ရစ်တပ်တင်မောတစင်းနဲ့ကမ်းခြေစောင့်ဖြတ်တင်မောတစင်းတို့ခုံမောင်းသွားတဲ့အပေါ်တရုတ်ကကွယ်ရေးဝန်ကြီးဌာနကဒီကနေ့ကန့်ကွက်ပြောဆိုပါတယ်တိကျအုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်အဖြစ်တရုတ်ကကြေညာထားတာပါဒါဟာရန်စတဲ့လို့ရဖြစ်ပြီးတော့မိုင်းတရားအခြေရှိတဲ့တိုင်ဝမ်ရေလက်ကြားအချမ်းတင်ငင်ကြီးအတွက်အမေရိကန်ဟာအကြီးမားဆုံးခြေချမှုဖြစ်ပြီးလုံခြုံရေးဆိုင်ရာပေးအန္တရာယ်ကြအောင်လုပ်သူဖြစ်တယ်ဆိုတာပြသနေတယ်လို့တရုတ်ကာကွယ်ရေးဌာန website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုတန်တမာရေးနီလန်းနဲ့ချင်းကပ်ဆောင်ရွက်လို့မအောင်မြင်တော့တခြားနီလန်းတွေနဲ့စဉ်းစားကောင်းစဉ်းစားမယ်ဆိုတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ဟာတရားနီလန်းမကြတဲ့ခြိမ်းခြောက်မှုဖြစ်တယ်ဆိုပြီးအီရန်ထိတ်တန့်လုံခြုံရေးအရာရှိတယောက်ကစနေနေ့မှာဆွဆွဲပြောဆိုပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တန်တမာရေးနီလန်းကိုအရင်ရွေးချယ်ထားပါတယ်လို့သမ္မတဘိုင်ဒန်ကဣသရေးဝန်ကြီးချုပ်နဖတ်လီဘန်နက်နဲ့အင်ဘီရိုမာတောက်ကြနေကတွေ့ဆုံချိန်အတွင်းပြောဆိုခဲ့တာပါ။တန်တမာရေးနီလန်းမအောင်မြင်မှသာလျှင်တခြားနီလန်းကိုရွေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပေမဲ့ဘလို့နီလာမျိုးလဲဆိုတော့ကိုတော့ပြောမသွားပါဘူးတရုတ်အစိုးရဟာ COVID-19 ရောဂါမူလအစနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်လက်တွေကိုဖွင့်မချပဲနဲ့ထိန်းချုပ်ထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာဇီးပွားလက်နက်တစ်ခုဖြစ်တယ်လို့မယူဆတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးအဖွဲ့တွေကပြောလိုက်ပြီးတဲ့နောက်သမ္မတကအဲ့ဒီလိုပြောတာပါဒါပေမဲ့လဲဗိုင်းရပ်စ်ပိုးဟာတက္ကသိုလ်ကတစ်ခုကနေမတော်ဆအပြင်ကိုရောက်တာလားဆိုတဲ့အပေါ်မှာတော့အမေရိကန်ထောက်လှမ်ရေးအဖွဲ့တွေကသဘောထားကွဲနေပါတယ်
ဩဂတ်စ်လ28ရက်နောက်ဆုံးရသတင်းကြေညာချက်ကိုနှမ်းလောင်ပြောပြပေးကြတာပါဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှာကယ်လီနဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကျန်းမာပေးကင်းကြပါစေကိုဗစ်ကပ်ဘေးကနေလည်းအမြန်ဆုံးကျော်လွှားနိုင်ကြပါစေလို့ VOA 1 or 2 1 or 3တွေအားလုံးကဆုတောင်းပေးပါတယ်ကျမခင်ဗျထွေးပါရှင်
This program has come to you.